ဖြစ်ပေါင်းကိုးစဒီနေ့ဓမ္မတင်ကြီးကျမ်းဒီကျမ်းပြောရင်စနေရက်ဝီရင်းကျမ်းတော်စနေရက်ဟောရပါလေကထာဓာတုကထာကျမ်းဒီ6ရက်ပုဂ္ဂလပညတ်ဒီ9ရက်ကထာဝိတုဒီ10ရက်ယမိုက်ဒီ20ရက်တခန်းဒီ25ရက်အဲ့တော့အရင်ပြောပါလေဆိုတော့နေရသာကရဆိုတဲ့တခန်းကျမ်းတော်ကြီးကိုအသေးစိတ်တော့တစ်လုံးမှခြံခဲ့တာမရှိဘူးတော့မြတ်စွာဘုရားဉာဏ်တော်ကြီးနဲ့ကျစားအာယုံပြုလို့ရရင်ရတဲ့လောက်ကိုအကျေတဝင့်ပဋ္ဌာန်းကျမ်းတော်ကြီးအပါအဝင်ဟောဒီလိုဒီမှာ9ကျမ်းကိုရက်ပေါင်း90ရက်အချိန်ပြီးဟောတဲ့နေရာမှာပဋ္ဌာန်းကျမ်းတော်ကြီး25ရက်ပဲကြာအဲ့တော့25ရက်နဲ့အတိုက်အကျနဲ့မြတ်စွာဘုရားဒီလောက်ခြေပြန့်တဲ့ကျမ်းတော်ကြီးကိုဘာလို့ဟောနိုင်တာလဲမြတ်စွာဘုရားရဲ့စိတ်တော်ဒီအင်မတန်လင်းမြန်နေစိတ်တော်အင်မတန်လင်းမြန်တယ်လို့ဉာဏ်တော်ကလည်းအင်မတန်လင်းမြန်နေအဲ့လိုဉာဏ်တော်လင်းမြန်တယ်အခုကျမတို့စကားပြောတယ်ဆိုပါဆိုတရားဟောတယ်စကားပြောတယ်ဆိုပူလဘယစတာလေစိတ်ကစစိတ်ကနေပြောမယ်ကြံစည်တယ်လို့အာရုံပြုလိုက်တော့မှနှုတ်ကနေအတန်ထွက်တာစိတ်ဉာဏ်ရင်ဉာဏ်တယ်လို့အတန်ရောဉာဏ်လားမဉာဏ်ဉာဏ်နေအဲ့ဒါဉာဏ်ပြီးခြင်းလဲဆိုအတန်နေဉာဏ်သွားတာလေအဲ့တော့ကြည့်ကြည့်တော့ရှင်ညတ်စွာဘုရားရပောင်90ကျင်းမှာတခန့်တရားတော်ပါဝင်ဒီကမှာ9ကျန်းကိုခေါ်တဲ့နေရာမှာရှားတော့ညတ်စွာဘုရားရဲ့ခန္ဓာတော်ဖယ်သိထားတယ်ရှာတော်ကလည်းညာအဲ့လားညာပြန့်ပြောပြည့်ပြန့်နေရှာတော်ကလည်းညာပြန့်ပြောပြည့်ပြန့်နေနှကန်းတော်သွားတော်တွေကလည်းစိစက်တယ်နှကန်းပဲ့နေတာလို့ရဲ့နေတာလို့သွားတွေတခါလေးမညူသွားကျွနေစကားပြီလားမပြီးတော့သွားတွေနှကန်းတော်တွေရှာတော်အားတော်တွေကလည်းအကုန်လုံးညာပြီအဲ့လားညာတင့်တယ်လေသူနည်းတူစွာစိတ်တော်ကလည်းအင်ကန်နှင်းညံတယ်လို့စကားတွေပြောတဲ့အခါစိတ်တော်နှင်းညံတယ်လို့အတန်တော်ကလေသကလုံးကြီးဖြစ်သွားတာကျွန်တော်တို့တွေဆိုစကားနည်းနည်းပြောသကလုံးကြီးဖြစ်သွားတာရှိတယ်ကျသွားတာမရှိဘူးသကလုံးအစ်အငေါ့မရှိရဘလောက်အချိန်ကြာကြာနှင်းလင်းမြန်မြန်ပြောနိုင်တဲ့စွန့်ရည်တတိလည်းရှိတယ်ဒါဒီမြတ်စွာဘုရားရဲ့ဖြည့်စည်းခဲ့သောပါရမီဘုံတော်ချောင်းမယ်ဓမ္မမင်းရှင်များဟုတ်ပါလားသီရိဘုံတော်ထဲမှာပါသဘောဟုတ်ပါလားတကူကျက်တည်နေတယ်ပြည့်စုံတယ်အဲ့တော့စိတ်တော်ဉာဏ်တော်တွေပြည့်စုံတယ်လို့နှက်ခမ်းတော်ရှားတော်အာရုံတွေကလည်းထိထိမိမိဖြစ်နိုင်တဲ့အတွက်ကြောင့်သက္ကံတရားတော်ကြီးကို25ရဲ့နဲ့အပြီးဟောနိုင်တာပါဒါပေမဲ့မျက်ကြည်မှာ20ဟလာလူတို့ရဲ့တက်တန်းနေနဲ့25ရဲ့ဆိုနဲ့သက္ကံတရားတော်ဝင်ကိုရောက်တဲ့အခါအချိန်ကခဏလေးတည်းရှိတော့မှမိနစ်ပိုင်းပဲအဲ့တော့ရှင်သာရိပုတ္တရာစီမှာဟောတော့အကျဉ်းကောင်းစဉ်အကျဉ်းသောစီမှာရှင်သာရိပုတ္တရာကတပည့်900ဟောတော့မကျင်းမကျင်းဘူးဒါပေမဲ့ရှင်သာရိပုတ္တရာကသူဟောခဲ့တဲ့တပည့်900ကိုဟောခဲ့တယ်မကျင်းမကျင်းဘူးနောက်တနေ့မြတ်စွာဘုရားတောင်ရည်နယ်နဲ့ပြည်ကနေစန္ဒကူတော်မှာနေတန်ဆင်းတဲ့အချိန်ကျရင်ကပြန့်လျှောက်တဲ့ရှင်ဘုရားတပည့်တော်ဒီလိုပဲတပည့်900ရဟန်း900ကိုပြန်ဟောပါလို့ဆိုမြတ်စွာဘုရားအတိပြုပြီးသားယနေ့အခုကျွန်တော်တို့လူသားတွေဓမ္မမိတ်ဆွေတို့တွေသင်ယူနေကြသောသတ္တန်တရားတော်သည်တောင်ရည်နယ်မှာဟောတဲ့အကျေဆုံးကြီးလေမဟုတ်ဟုတ်ပါလားစန္ဒကူတော်မှာရှင်သာရိပုတ္တရာကိုဟောတယ်အကျဉ်းဆုံးကြီးလေမဟုတ်ရှင်သာရိပုတ္တရာကတပည့်ယဟန်900ကိုပြန်လေဟော၍မြတ်စွာဘုရားထံအတီးပြုချက်ရပြီးတော့မြတ်စွာဘုရားဟလားအတီးပြုချက်ပေးပြီးတော့မကျင်းမကျင်းဘူးဒါကြောင့်ကျမတို့လူသားတွေအနေနဲ့နာကြားခွင့်ရတာစကြဝဠာတခန့်တရားတော့နာကြားခွင့်ရတာရှင်သာရိပုတ္တရာပြီးရင်ယဟန်900ယနေ့ကျမတို့တင်နေတာလေဒီနည်းနဲ့ပဲအဲ့လိုသဘောပေါက်ပါတော့ခုကျမတို့တင်နေတယ်ဒီဇာနီးနဲ့ပဲတင်တယ်တောက်တင်နေတယ်တင်တယ်ဘလို့တင်တယ်ကျမတို့တင်နေတာဒီမကျင်းမကျင်းဘူးအဲ့တော့ယဟန်900အကြောင်းလေးထည့်ပြောဖို့လိုလာတယ်လူသားတွေပြီးရင်ကံကောင်းဆုံးမှဆိုတဲ့မြတ်မာတွေကိုကျေးဇူးဆက်ဖို့ဟောခဲ့တဲ့တခန်းတရားတော်ဒီလူသားတွေပြီးရင်ရှင်သာရိပုတ္တရာဟဲ့လူသားတွေထဲမှာရှင်သာရိပုတ္တရာပြီးရဟန်း900နာကြားခွင့်ရတာဘာကြောင့်လဲမြတ်စွာဘုရားဂေါရမမြတ်စွာဘုရားအရင်ပွင့်ထွန်းခဲ့တဲ့မြတ်စွာဘုရားဒီကတ္တပမြတ်စွာဘုရားကတ္တပမြတ်စွာဘုရားရဲ့ရှင်မလူတို့ရဲ့တက်တန်းဒီအနှစ်2000တက်တန်းရှိတယ်ဒီဘဂကဘာဆိုတဲ့ဘုရား ငါဆိုပွင့်တဲ့ကဘာမှာကတ္တုတမြတ်စွာဘုရားရဲ့တက်တန်းတော်ဒီအနှစ်4000တက်တန်းရှိတယ်အနှစ်4000သူတို့ရဲ့တက်တန်းအနှစ်4000ဒုတိယမြောက်ပွင့်တဲ့ကောဏဂုံမြတ်စွာဘုရားရဲ့တက်တဲ့မှာသူတို့ရဲ့တက်တန်းဒီအနှစ်3000တက်တန်းရှိတယ်။စုတ်လာတယ်နော်။နောက်တစ်ခါတတိယမြောက်ပွင့်တဲ့ကတ္တပမြတ်စွာဘုရားကျတော့သူတို့ရဲ့တက်တန်းဒီအနှစ်2000တက်တန်းရှိတယ်။အ อะไรกันนี่พี่รู้อะคูสรุปกันเนี่ยป่วยเนี่ยกรมเนี่ยสาบยาสิอำนาจมาสิตะตองแท้มาป่วยเนี่ยนะบ่ถ้าใบเนี่ยชื่อรู้สิเนี่ยสาบยาปารมีชื่ออะไรนี่เป็นเจตบาตะไดงาไม่ปิดแท้ดีเลยอึดจังเตยาทองแท้มาเลยล่ะไม่ป่วยเหมือนเนี่ยยาแท้มาล่ะป่วยแต่จังพระยารู้มีดิป่วยท้อมเลยสิตะแตนอตู้ซงอเฉยดิเตยาแท้ตะแตนอเจซงเฉยเพียงตะเต็งแท้ตะเต็งแท้หุบล่ะ ตั้งแต่กระดีแต่อติเฉยแต่นี่ฉิดีเลยอติเฉยโซฉิรู้တော့ไม่ไม่อยากรู้ดิอติเฉยจ้ะเลยเนาะไอ้คิดดีเลยไอ้นี่โลอติเฉยแต่นี่กระดีแต่นี่ตั้งแต่นี่เฉยมาพยาโลงว่าไม่ป่วยพยารู้มีดิตั้งแต่เนี่ยนอกตะคู่ยาแต่อะคู่เฉยดิยาแต่แต่คู่เฉยดิยาแต่ปิดดิล่ะไม่ปิดတော့เว้ยเนี่ยพยาเนี่ยกว่าพยาปรีนิพพานสั่นดิ อนิจจยาจาไรจาไรอะล่ะตะนิดย่อปรินิพพานสั่นปี้ดิဖြစ်စီမှာစံပြီးดิဖြစ်စီဘာအနှစ်တရားကြရင်လူရဲ့တက်တန်တစ်နှစ်တစ်နှစ်ယော့သွားတော့မြတ်စွာဘုရားပွင့်ထုတ်တဲ့အချိန်မှာတရားတန်းရှိရင်အခုကျေးဇူးတော်ရှင်မြတ်စွာဘုရားပြိနိဗ္ဗာန်ဝင်စံပြီးသွားတာနှစ်ပေါင်း2500ကျော်ပြီဆိုတော့အနှစ်တရားတစ်နှစ်နဲ့ပဲ2500ကျော်လဲကျော်တဲ့ဆင်းတဲ့ခဏမေ့လိုက်ကြစို့ငေါ်ပါလို့ဆိုပို့ယော့သွားမှာစို 25နှစ်မြတ်စွာဘုရားပွင့်သွင်းတဲ့ချိန်ကတရားကျမ်းအခု25နှစ်လျှော့ထွက်လိုက်ရင်25နှစ်ကျမ်းအစွန်းထွက်တဲ့နှစ်တွေကတွက်လိုက်ရင်ခတ်ပြော့ပြော့လေးပဲကျန်တော့တာဒီကျမတို့အချိန်ဒီရာတန်းလား10တန်းလား10တန်း10တန်းမှလည်းဘယ်နဲ့10တန်းလဲ80နဲ့80ကြားပေါ့ဟုတ်ပါလား80နဲ့80ကြားလို့ပြောကြပါစို့ပိုရှိလေးကောင်းလေဟုတ်တယ်လား80နဲ့80ကြား85နှစ်ကျန်းနေရှိပြီဟုတ်ပါလားအဲ့တော့ဒီတဲ့သိန်းသေးနဲ့ညစ်တဲ့အချိန်ကြာလဲဖရားတို့မပွင့်ဘာကြောင့်လဲအသက်ရှည်ကြတော့အသက်ရှည်ကြတဲ့အချိန်မှာအိုရနာရယ်တည်တယ်ဆိုညင်လွယ်တိလွယ်လားတော်တော်နဲ့မအိုကျန်းမာကြတော့တော်တော်နဲ့မနာဘူးတော်တော်နဲ့မသေးဘူးလူသေးဆိုရင်လည်းတော်တော်ကြောက်ကြတယ်ပိုတဲ့လူဆိုရင်လည်းကြောက်ကြတယ်ကုနောက်ပိုင်းအဲ့ဒါတရားရဲ့အောက်ကြရင်လည်းဖရားတို့မပွင့်ဘူးဘာကြောင့်လဲအဲ့ဒီမှာကျတော့အိုနာသေးစမ်းလာကုကျွန်တော်တို့ကလေးလေးတွေကလူအိုဆိုတဲ့သူတို့မစမ်းဘူးမြေမကောင်းတဲ့လူရောသူတို့စမ်းလာတေးသွားတာလည်းဟိုနာတလောင်ဒီနာတလောင်ကြောက်သေးလားမကြောက်တော့ဘူးဒါကြောင့်ဒီသိမ်းတဲ့အထက်ကျတော့လေအိုဖို့နာဖို့တေးဖို့ဟာအင်တန်ခေးရင်းတဲ့အတွက်ကြောင့်အိုရနာရဲ့တေးတဲ့ကိုမြင်လွယ်သိလွယ်လာတဲ့အချိန်ကြတော့မှကျေးဇူးတော်ရှင်မြတ်စွာဘုရားကတရားဟောတဲ့အခါအိုတတ်တဲ့သဘောနာတတ်တဲ့သဘောတေးတတ်တဲ့သဘောကိုဟောတဲ့အခါကျမမအိုမနာမတရားကိုရှားကျင်ကြမယ်ရှားကျင်ကြလို့ရှားတော့မှတရားကိုကျင့်ကျင်ကြမယ်ဒါကြောင့်သိနေတဲ့အခါကျတော့အိုနာသေးဖို့ခရင်းတော့အိုတတ်တဲ့ကွဲ့နာတတ်တဲ့ကွဲ့တေးတတ်တဲ့ကွဲ့ဆိုရင်ဟုတ်လဲမဟုတ်ပုံပြင်လို့စိတ်ကထင်နေတယ်ဆိုတန်ဝေကမရတန်ဝေကမရရင်တရားလည်းမကျင့်နိုင်တော့ဘူးဒါလေးတရားတစ်ချက်ခုအချိန်ကြပြန်တော့ဘူးလို့ရာတန်းအောက်မှာခရားပွင့်နေဆိုအိုတက်တဲ့ကွက်နာတက်တဲ့ကွက်တည်တက်တဲ့ကွက်ဆိုအိုစမ်းလို့လားလို့ကျွန်တော်တို့ကပြောကြတယ်။အိုရနာရဲတည်တယ်ဆိုတာမစမ်းမှမစမ်းကြတာဟုတ်ပါလား။အဲ့ဒီအခါကျလဲတန်ဝေကရမလား။မရတော့မြတ်စွာဘုရားကမပွင့်။တိန်တန်းနဲ့ရာတန်းကြမှာပဲပွင့်။အဲ့ဒီတော့ကတ္တဗာမြတ်စွာဘုရားလက်ထက်တော်မှာလူတို့ရဲ့တက်တန်းကို2000တန်း။အဲ့ဒီ2000တန်းမှာယဟန်ဗိဓမာတရားတော်ကိုနှုတ်ငုံဆောင်ထားတဲ့ယဟန်နှစ်ပါးရှိတယ်။လိုင်ကခုသောလိုင်ကူတော်ထဲမှာသတင်းတော်ပြီးနေ့စဉ်သူတို့တင်ကြားတဲ့ဒီမှာတရားတော်တွေကိုနှုတ်ငုံတောင်းနေတဲ့အချိန်မှာအဲ့ဒီကိုယ်မှာလိုင်ကူမှာနေထိုင်နေတဲ့နင်းတို့နှက်ကလေးတွေရှိတယ်နင်းတို့သာ900ကုလေးတွေမှာနေနေကြပြီးတော့ယဟန်တော်တို့ရဲ့အမြဲတမ်းရွတ်ထနေတဲ့တရားတော်ကိုအပြီးတမှာတရားမှန်လည်းမသိဘူးကုသိုလ်လားအကုသိုလ်လားလဲသူတို့မသိဘူးဒါပေမဲ့တရားတော်ရဲ့အတန်ကိုနေ့တိုင်းကြားနာခွင့်ရနေတော့ဒါသူတို့မှာကောင်းသောအာယုန်ကြီးဖြစ်နေတာပေါ့အဲ့ဒီတရားကိုနာကြားရင်းနဲ့ပဲသူတို့တည်လွန်သွားတဲ့အခါမှာကတ္တပနဲ့ဂေါရမမြတ်စွာဘုရားဂျာကာလမှာဒုက္ခိဘုံကိုမရောက်ဖဲနဲ့နတ်ပြည်မှာဟဲ့လားနတ်သားတွေလာဖြစ်ကြတယ်ဒုက္ခိဘုံဘဝမှာပဲကျင်လည်ရာကနေဂေါရမမြတ်စွာဘုရားလက်ထက်တော်ကြတော့သာဝတိပြည်မှာအမျိုးကောင်းသား900လာဖြစ်တယ်အရွယ်ရောက်နေကြတယ်အမျိုးကောင်းသားဖြစ်လာပြီပေါ့အရွယ်ရောက်လာကြတဲ့အချိန်မှာမြတ်စွာဘုရားကလည်းဘုရားကြီးဒီခုနှစ်ဝါမြောက်တောင်ရင်သာနဲ့ပြည်ကိုကြွဖို့တကူပြတိယာပြတဲ့အချိန်မှာပဲမြတ်စွာဘုရားကိုကြည်ညိုတဲ့စိတ်နဲ့မြတ်စွာဘုရားရဲ့တားတော်ကြီးဖြစ်တဲ့ရှင်သာရိပုတ္တရာခြံမှာယဟန်900အဖြစ်ပြုကြတယ်။ဒါကြောင့်အဘိဓမ္မာတရားတော်ကိုနာကြားခဲ့အာဟိတိဆန်ဘဝနဲ့အဘိဓမ္မာမန်းအောင်မသိသေးနဲ့နာကြားခဲ့တော့ကုသိုလ်ကောင်းမှုရဲ့အကျိုးသည် ပြီးတမှာတရားတော်ကိုလူသားတွေထဲမှာရှင်သာရိပုတ္တရာပြီးရင်စသွားဦးနာကြားခြင်းအကျိုးမရဘူးလားဒါကြောင့်ကျွန်မပြောချင်တာကအခုဓမ္မမိတ်ဆွေတို့ကျွန်မတို့ဒီအပြီးတမှာတရားအပါဝင်ပဋ္ဌံတရားတော်ကိုပဋ္ဌံတရားတော်မှန်ဟောသိလားမသိဘူးလားဒါကြည့်ကြည်ညိုတဲ့စိတ်နဲ့လက်တွေ့တင်ကြပြီလက်တွေ့တင်ရင်းနဲ့လေကျမတို့ရဲ့ခန္ဓာမှာညံဆိုင်ပြီးတော့သုံးသက်ကြမယ်ကြင့်ကြံကြမယ်ဆိုရင်ဟောဒီတရားတော်ကြီးကိုတင်ကြခဲ့တဲ့ကုသိုလ်ကောင်းမှုအချိန်လက်တွေ့ကြင့်ကြံတဲ့ကုသိုလ်ကောင်းမှုရဲ့အကျိုးစွမ်းအင်ကြောင့်နောက်တဲ့ချိန်ကြရင်ဓမ္မမိတ်ဆွေတို့ကျမတို့တို့ဒီလည်းအဘိဓမ္မာတရားကိုနာကြားခွင့်ရယုံညဖြင့်ပဋိတန်ဓိတတ္တယဟန္တာဖြစ်မလားမဖြစ်ဘူးလားအဲ့ဒီလိုနဲ့တောင်ရိန်သာနတ်ပြည်မှာလာရင်သုံးလလုံးတရားဟောတဲ့အချိန်မှာနတ်ပြည်မှာတောင်စကြဝဠာတိုက်တကောင်းကနတ်ပြည်မှာလေလာနာကြနေမေတော်ကိုဥတီပြီးဟောနေတယ်။ဝါရကျင်းလွတ်သွားတဲ့ပဒင်းကျွတ်အချိန်ဝါရင်သုံးလပြည့်တဲ့အချိန်မှာမေတော်အမိနတ်သားတိတောတပန်နတ်သားအဖြစ်ကိုရောက်ရှိတယ်။နတ်ပြည်မှာတောင်၈တောင်၈ဟဲ့လားစက်နတ်ပြည်မှာတောင်၈တောင်တိတိတိကျွတ်တန်းဝင်ကြတယ်။အဲ့ဒီအချိန်မှာပဲကြပြိုင်နဲ့ရှင်သာရိပုတ္တရာကဟောတော့ယဟန်900လေးယဟန်တာကြီးတွေဖြစ်ကုန်ကြတယ်။အဓိပ္ပာယ်တရားကိုနာကြားခြင်းကြောင့်ဘယ်ဖြစ်သွားလဲ။ယဟန်တာကြီးတွေလူသားနဲ့မေတော်နဲ့ကွာခြားခြင်းပုံကြီးကြီး။မေတော်နဲ့သားကတော့ဘာဖြစ်လဲ။သောတာပန်နဲ့ဖြစ်တယ်။ဒီယဟန်တာ900ယဟန်900ကတော့ယဟန်တာတန်ရောက်ရှိသွားတယ်။သဘောပေါက်ပါတယ်နော်။ဒါကြောင့်ဒီမှာတရားတော်အပါတစ်ခန်းတရားတော်အပါအဝင်းကျမတို့အဘိဓမ္မာတရားတော်တွေဒီဝါရင်၃လပြည့်စုံတဲ့အခါမှာဟဲ့လားကျမတို့အကျိုးကျေးဇူးတွေရှိတယ်အဲ့တော့နတ်ပြည်မှာပေါင်းကတိ၈တောင်းနော်ကတိ၈တောင်းချက်တန်းဝင်ကြတယ်အဲ့ဒီတော့အဲ့ဒီလိုကျေပြန့်တဲ့နရသာကရာလို့ပြောတဲ့ပဋ္ဌာန်းကျမ်းတော်ကြီးကိုအခုကျမတို့လူသားတွေလူပြည်မှာခုသိနေကြတာအကျေဆုံးမဟုတ်မကျင်းမကျင်းကြီးလို့ကျမပြောခဲ့ရေအဲ့တော့မကျင်းမကျင်းကြီးကိုကျမတို့တန်ဃာယနာတင်ကြတဲ့အခါမြတ်စွာဘုရားပြိဋိဒံစံဒီတန်ဃာယနာတင်တော့လေနှုတ်နေပဲတန်ဃာယနာတင်ခဲ့တလို့တပါးကမှမရော့အောင်သံဃာရလာကျင်းနေကျင်းနိုင်ကြလောက်အောင်လေယဟန္တာမထေကြီးတွေဆိုတော့တတိအမှတ်လဲကောင်းတယ်အာဂုံတောင်းထားတာစပိတ်ကျန်းကမပေါ်ဒုတိယသံဃာရနာတင်တော့လေနှုတ်နေပဲစောင်းတတိယသံဃာရနာတင်တော့လေနှုတ်နေပဲစောင်းရကနေသတုဒ္ဓသံဃာရနာတင်လောက်တဲ့အချိန်မှာအာဂုံစောင်းနိုင်တဲ့ပုဂ္ဂိုလ်တွေနေပါလာပြီးဖြစ်တဲ့အတွက်ကြောင့်ပေပေါ်တင်ပြီအဲ့ဒီကနေပြသမသံဃာရနာကြောက်ပေါ်တင်ပြီကြောက်တဲ့အခါသတ္ထသံဃာရနာကြတော့သက်သာမှုဆိုပြီးပုံနှိပ်ပေါက်ကြီးတွေဖြစ်လာကြတယ်။အဲ့ဒီလိုချိန်မှာကြတော့ပေပေါ်ကြောက်စာပေါ်ပုံနှိပ်မှုအနေနဲ့တင်လာတဲ့ချိန်မှာအပြည့်အစုံရိုက်နှိပ်လို့မလွယ်တော့ဘူး။ဒါလို့လေအင်မတန်ကျယ်ဝန်းလွန်လို့အဲ့ဒီပဋ္ဌာန်းကျမ်းတော်ကြီးဘယ်လောက်တောင်ကျယ်ဝန်းလဲဆိုရိုးရိုးတန်မှန်ပုံကိုယ်တွေရွတ်ဆိုဖို့ထားလိုက်အောင်။မိုးသီးမိုးပေါက်တွေကိုရေတွက်နိုင်တဲ့ရှင်သာရိပုတ္တရာတွေရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးကားသာပေါင်း15,000ကိုချက်ချင်းတင်ချက်ချင်းရနိုင်တဲ့ခဏအတွင်းမှာရနိုင်တဲ့ရှင်အနန္ဒာလိုပုဂ္ဂိုလ်မျိုးတော်မှာအပြည့်အစုံရွတ်ဆိုဖို့ဆိုမလွယ်ဘလောက်ထိကျေဝန်းလဲဆိုတာအဲ့ဒါကိုပုံနှိပ်မှုဟလာကျမတို့တေသာကြောက်စာပုံနှိပ်မှုတွေနဲ့အစစ်စစ်တင်လာကြတဲ့အာဂုံမဆောင်နိုင်တော့ပဲတင်လာကြတဲ့အခါကျတော့ဘာလို့ရလဲဆိုအပြည့်အစုံမလုံးနိုင်နဲ့ပေရလပေရလပေရလဆိုတော့ညှို့ညှို့လိုက်တာသဘောတူတယ်ဆိုလို့ရှိရင်ကျမတို့ပါဆိုပြီးတော့ကမြုပ်လိုက်အပေရကဥပမာဆိုပါဆိုကျမတို့အာယုံ6ပါအစိမ့်နဲ့အနံ့ရတာအတွေ့အထိနောက်တော့ကျန်တဲ့သဘောတရားမျိုးဆိုစာလို့ပြောရင်ရူပါယုံသတ္တယုံခန္ဓာယုံရတ္တယုံဖုတ္တပယုံဒီမှာဒါမျိုးကြရင်သဘောတူတာရှိရင်ရူပါယုံဆိုပေါ်လိုက်ပါဆိုပြီးမြုပ်လိုက်နောက်ဆုံးမှပြန်ပေါ်ပြန်တယ်ဖုတ္တပယုံမှာရက်ချင်းဖုတ္တပါဒါဆိုကျန်တဲ့သူကခေါ်ယူအဲ့ဒီလိုမြုပ်တာကိုပေရလားမြုပ်တယ်လို့ဆိုတယ်အဲ့ဒီလိုပေရလားမြုပ်ပြီးတော့စောင်းတွေရိုက်နေဆိုရင်တော့မှာတဲ့အမေးပုတ်စာတစ်ခုတည်းစာမျက်နှာတစ်မျက်နှာမှာဒီလိုစာမျက်နှာတစ်မျက်နှာမှာစာမျက်နှာတစ်မျက်နှာမှာကျောင်းရီ30ဒါဆိုအများကြီးပဲเนาะကျောင်းရီ30ဆိုအများကြီးကျောင်းရီ30ကိုတစ်မျက်နှာထားနေဆိုရင်တအုပ်ကိုအုပ်ပြီးစာမျက်နှာ400ရှိတဲ့အုပ်ဆိုတော့ထူတဲ့အုပ်ကြီးဖြစ်လာစာမျက်နှာ400ရှိတဲ့အုပ်နဲ့ပဲပေရလကိုဒီတိုင်းနဲ့ပေရလအတိုင်းထားပြီးတော့ထုတ်မယ်ဆိုရင်အမေးပုတ်စာကြီးပဲအုပ်ရီ3,000တိတိထုတ်ပါ။ Okay အမေးတခန်းတရားတော်ဟောတာအမေးအဖြစ်ဟောထားတာ။ဟုတ်ပါလားအမေးကြီးဟောထားတာဆိုတော့အမေးပုတ်စာကြီးပဲအုပ်ရီဘယ်လောက်လဲ3,000ကျော်ထုတ်ရမယ်ဆိုတော့ပေရလပါခေါ်လိုက်ပြီးတော့ထားတော့အမေးပုတ်စာကြီးရဲ့အုပ်ရီ3,000ဆိုအဖြစ်ပါထည့်လိုက်မယ်ဆိုအုပ်ရီပေါ့ မကဘူးပေါ့အများကြီးသွားမှာပေါ့အဖြေရတဲ့ချို့နေရမှာအမေးတဲ့အောင်ကျေတာအများကြီးကိုအုပ်ရည်ပေါင်းတန်းနဲ့ချီပြီးတော့ထုတ်ရအဲ့ဒီတော့ကျမတို့ပေရအမေးပုတ်စာကြီးပဲအုပ်ရည်သုံးတန်းဆိုတော့ပေရလောက်ကိုပါပေါ်ထုတ်ပြီးတော့ကျမတို့ပုံနှိမ်မှုနဲ့ရိုက်နေဆိုရင်တော့တဲ့အုပ်ရည်ကြီးရေတွက်လို့တော့ညမှာမဟုတ်အဲ့ဒီလိုပေရလာတွေပေါ်ပြီးတော့ကျိုးစားခြင်းနဲ့ပုံကိုကြီးတေးရောက်လဲပေါ်ထောင်းခဲ့ဘူးတယ်ဘယ်လိုပုံကိုကြီးလဲဆိုဓမ္မလေးဆိုတော့မန္တလေးမြို့မှာကြာဖို့မယ်ရတ္တိဥက္ခန္တီကြာဘူးလားကြာဦးတယ်နော်ရတ္တိဥက္ခန္တီကမြတ်စွာဘုရားရဲ့ပဋ္ဌာန်းကျမ်းတော်ကြီးအဘိဓမ္မာတရားတော်ကြီးရဲ့ပဋ္ဌာန်းကျမ်းတော်ကြီးကိုကြီးညိုလွန်လွန်လို့ပေရလာတွေတေရလာတွေမြုပ်တယ်ဆိုတော့ဓမ္မလေးဆိုရင်ညံအင်မတန်ဟလာတင်လဲတင်ခဲ့ဘူးမယ်လိလာခဲမှာဒီလိုမြုပ်ထားတဲ့ပေရလာခေါ်တတ်မှာပေါ့ရိုးရိုးခုကျမတို့အဘိဓမ္မာအချင်းလေးတင်ထားတဲ့သူများခုရူပယုံပခွတ်ရက်ပါယုံဆိုရင်ကိုယ်ခေါ်တတ်တယ်မတင်ဘူးတဲ့သူတက်တက်ကိုရူပယံပဖို့တက်ပါရင်ဖို့တက်ပါမဖို့တက်ဘူးအဲ့လိုဖို့တက်ဖို့ဆိုတာကလေအင်မတန်တင်ယူထားတဲ့ဉာဏ်စာတွေလည်းရှိရမယ်အဲ့ဒီတော့ယတိဥက္ခဏီရနေပြီးတော့နောင်လာနောက်သားတွေကအင်မတန်ဉာဏ်တွေကငဲလာပြီအဲ့တော့ပေရလာတွေမြုပ်ပါများလာရင်မရွတ်တတ်မပူဇော်တတ်မှမကြင်ကြံတတ်မှသိုးတဲ့အတွက်ကြောင့်သူကပေရလာကိုပါသူကပေါ်ပြီးတော့တောင်းရိုက်နေရင်ကောင်းပါပဲဆိုပြီးတော့သူကဆရာတော်ကြီးတွေစီလိုက်ပြီးရှောက်ရှောက်တဲ့အခါမှာကျတော်ဆက်ကတန်ဃာယန္တာတင်တဲ့ဆရာတော်ဘုရားကြီးတပါးထဲမှာပါတယ်မစိုးရင်ဆရာတော်ဘုရားကြီးအဲ့ကမှာတန်ကြီးတာမစိုးရင်ဆရာတော်ဘုရားကြီးကယတိယုခန္တီယတိကြီးရဲ့တတ္တာတရားနဲ့ဟလာစေဒနာတရားတွေကအင်တန်မုံမြတ်ကောင်းပါလေဒါပေမဲ့ဒီပဋ္ဌာန်းတရားတော်ကြီးကိုဆက်ကတန်ဃာယန္တာတင်ပြီးဆိုပုံနိုင်မှုဖြစ်ပြီပေါ့နော်ဒါကိုပေရလာတွေကပေါ်ပြီးတော့ရိုက်ကြမယ်ဆိုရင်ကွယ်တဲ့ယတိကြီးကိုဆရာတော်တခုပဲပြောပါမယ်ဒီစာအုပ်ကိုကိုအောင်ရိုက်မယ်ဆိုနိုင်ငံခြားတိုင်းကြီးဒီကဘာလုံးမှာရှိတဲ့တိုင်းကြီးတွေကနေစက်ကူတွေအကုန်ယူပြီးရိုက်တာတော့မှမကုန်ဘူးဒါဆိုရတေကြီးသဘောပေါက်တော့ဆိုမှန်ပါဗျာတပည့်တော်သဘောပေါက်ပါပြီဆိုတော့ရတေကြီးဘာလုပ်လဲလက်လျှော့သွားရဒါကြောင့်တခန်းတရားတော်ကြီးဘလောက်ကျေဝန်းနေသာတည်ပြီပေါ့အခုကျမတို့သင်နေတဲ့တခန်းကျမ်းတွေမကြည့်မကျေမကြည့်မကျေမှာမှကျမတို့ချုံချုပ်ပြီးတော့သင်ထားတာဖြစ်တဲ့အတွက်ကြောင့်အုပ်ရည်နဲ့ဆိုရင်ငါးအုပ်ဆိုရှိတယ်ကိုကျမတို့တင်တဲ့ပဋ္ဌာန်းကျမ်းတော်ကိုတင်တဲ့တင်ယူခုလူလူတွေပေါ့ခုကျမတို့ကဘာမှာအခုပဋ္ဌာန်းတရားတော်ကိုလေ့လာနေတဲ့ယဟန်ရှင်လူတွေတင်ယူနေအကျေဆုံးပဋ္ဌာန်းကျမ်းကြီးပေါ့ခုကျမတို့တင်တဲ့ပဋ္ဌာန်းအကျင့်မဟုတ်ဘူးနော်မကျင့်မကျေမဟုတ်ဘူးအကျေကျမ်းကြီးပဋ္ဌာန်းကျေတတိနိဒ္ဓိတောင်ဆိုတဲ့ပဋ္ဌာန်းကျမ်းကြီးဒီအုပ်ရည်အနေနဲ့စက္ခမုန်နဲ့ဆောင်ပြီးတော့တီးဖြတ်ပြီးတော့ပြုလုပ်ထားတာဒီအုပ်ရည်၅အုပ်ပဲရှိတယ်။စာမျက်နှာပေါင်း2640ရှိပါမယ်2640ဒီဒီရှိနေအဲ့ဒါပဋ္ဌာန်းကျင်းဒါပေမဲ့ဒီနေ့ကျမတို့တင်တန်းမှာတင်မှာကတော့2640ကိုလည်းမတင်နိုင်ပါဘူးဟုတ်ပါလားအုပ်ရည်ငါးအုပ်ကြီးလည်းကျမတို့မကင်နိုင်ပါဘူးကျမတို့တင်မှာဒါလေးပဲတင်ပါလေစာရွက်ကလေးနဲ့ပဲတင်မယ်အဲ့တော့ဒါကြောင့်အခြေခံလို့ပြောတာဒါကြောင့်ပဋ္ဌာန်းမှာအပြားအနေနဲ့ပြောကြမယ်ဆိုအခုကျမတို့ပြောခဲ့တဲ့ရှင်သာရိပုတ္တရာကနေတပည့်900ကိုခေါ်တဲ့မကျင်းမကျေမိကိုပဲကျမတို့ကလေးအမျိုးအစားခွဲလိုက်တဲ့အခါမှာတထန်းဆိုတဲ့သဘောတရားကိုခွဲခြားလိုက်တဲ့အခါအမျိုးအစားခွဲလိုက်တဲ့အခါနံပါတ်1ကအကျင်းကိုပါဠိလိုတိစေယဥဒိတနောက်တစ်ခါမနက်နေ့ကတိစေယနေဒီကနောက်နံပါတ်3ကတတိနေဒီတာဆိုပြီးတော့ကျမတို့ခုတထန်းတရားတော့ရှင်သာရိပုတ္တရာကနေတပည့်900ကိုခေါ်တဲ့မကျင်းမကျဲဤကိုပဲကျမတို့တည်းသုံးစားဆွဲလိုက်တဲ့အခါတိစေယဥဒိတာတိစေယနေဒီတာတတိနေဒီတာရေလို့သုံးမျိုး꿰နေအဲ့ဒီမှာတိစေယဥဒိတာကျတော့အကျဉ်းချုပ်တိစေယဆိုတော့အကြောင်းတရားတွေသင်ပါပေါ့နော်အကြောင်းတရားပစ္စည်းတွေကိုဥဒိတာအကျဉ်းဆိုတော့ကျမတို့ကြားဖို့ပါလေဣတုပစ္စယောအာရမဏပစ္စယောအတိပတိပစ္စယောအနန္တရပစ္စယောစသည်ဖြင့်တပါးစီယူလိုက်တော့24ပစ္စည်းပေါ့အဝိကတပစ္စယောတိဆိုပြီးတော့ရက်သွားတယ်ခေါင်းစဉ်အကျဉ်းလေးပဲသွားတာပစ္စယဥဒ္ဓေတပစ္စယဥဒ္ဓေတဖြစ်တဲ့အတွက်ကြောင့်ကျမတို့ပါဠိစာပေမှာဒီနှစ်ခုကိုပေါင်းလိုက်တော့မယ်ဆိုရင်ဥဆိုတာဒီအခရာဥဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာတထောင်းငင်လေးဖြစ်သွားမယ်အဲ့ဒီတထောင်းငင်ကဒီမှာလာကတ်လိုက်တော့ရက်လက်မှာလာကတ်လိုက်တော့ပစ္စယုတ်ဒီတာဒါကြောင့်ပစ္စယုတ်ဒီတာဆိုရင်စေတုပစ္စယောအာရမဏပစ္စယောဆိုပြီးအဝိကတပစ္စယောတိဆိုပြီး24ပစ္စည်းပူဇော်လာသည်ပစ္စယုတ်ဒီတာပစ္စယနေဒီတာပစ္စယနေဒီတာကြတော့အကျေချဲ့ပြီပေါ့ဒီပစ္စယုတ်ဒီတာကိုအကျေချဲ့တော့ပစ္စယနေဒီတာဘယ်လိုအကျေချဲ့မလဲစေတုပစ္စယောဒီစ Hedu, Hedu, Samyutagaman, Jamana, Santamotana, Nisarupana, Hedu, Visina, Viseyo, Arilu, Ajitema, Daro, Viseya, Nedita. But he made it down to Ragaro, Arizita, for it has been the pan, but these are the same, the pan, Ajitera, Daro, Kunajama, you get it, Satamune, for Nate, but pan, not pan. Hopala, Samyanaba, แม่ช้างชาวยาลีเซ่สามเณรชีดาไอ้ดาวก็ปฏิเนติดาไอ้เดียวเราอยู่ดีจ้ะเราจะมาเรารู้บ่กูดิเตยใส่เต็มบ่มันเลยบ่ตางาเราชินตุเมียญาเรามาอเตยใส่ไม่เต็มได้บ่ตางาเราชินตุเมียดิไอ้เทียนนี่ไปแล้วทุ่งลงไปแล้วเต็มเลยไอ้เราไอ้ดาโกจะมาเราอัตตะเนเซ่มหาตะคันปุสสวะริจันยุพัตตาปฏิเนติดาแต่กันยะนี่จะมาเราเต็มน้ำมาเต็มน้ำผ่านเนี่ยบาเวเลยส่วนยิ้นเตเสยโอดีตาเย เสียนี่ดีตานักคู่เวทเต็มมาဖြစ်ပါလေအဲ့ဒီဟာကိုလေအခြေခံကနေစပြီးတင်มาဖြစ်တဲ့အတွက်ကြောင့်အခြေခံပဋ္ဌာန်းပါပဲပြီးရင်ကျွန်တော်တို့ကသင်္ကေတနိုင်ကြောင်းနဲ့ဒါဆိုရင်ဒီကနေ့ကျွန်တော်တို့သင်လိုက်တဲ့အခါမှာပဋ္ဌာန်းတရားတော်ရဲ့တမိုင်းကြောင်းကြီးရေဆုံးဆုံးသိဝင်ရပြီမှတ်မိသလားနည်းနည်းမေးကြည့်မယ်နော်အဲ့ဒါမှအပြောင်းလဲဖြစ်နေကျွန်မအယူရဲ့ဒီနေ့တမိုင်းကြောင်းဆိုတော့က มาเดกรีพยาสงฆ์พยาผิดดอมูบีดอพยาผิดดอมูบีตัตตะตัตตะฐานะตะรินต้องในเฉยน่ะเบตัตตะหามาเลยสะโดฏะตัตตะอาผิดเดဒါနဲ့အားလေယေရနာကရရှိန်တော်မှာဘေရက်ကနေဘေရက်ထိဆင်းရင်ခဲ့ပါလေမြေဥလာဇံမြေဥလာဇံ9ရက်မှ73ရက်အထိဆင်းရင်ခဲ့ပါလေဆင်းရင်တဲ့အခါမှာဘလို့ထူးခြားတဲ့ခြေရက်တွေဖြစ်ခဲ့ပါလေတန်းအဘိဓမ္မာ9တန်းရယ်လို့ရှိတဲ့နေရာမှာရှေ့6တန်းနေတော့ကဘာမှမထူးခြားပေမဲ့9တန်းမြောက်ပဋ္ဌာန်းကျမ်းတော်ကြီးရောက်တဲ့အခါကျတော့ကျောင်းကြီးတော်၆တွယ်ကွန်မြူပါတယ်ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကိုရောစိတ်စိတ်ကနေဆက်ပေါ်လာတဲ့ကောင်းကြီးတော်၆တွယ်ရဲ့နာမည်လေးအချင်းကောင်းစင်တော့ပြောကြည့်ရအောင်ပါနီလာတီတာလောဟိတာဩဒါတာနေစိတ်ထပပတ္တာဟုတ်ပါလားနီလာဆိုတော့စိတ်ညူတော်ကောင်းကြီးတော်တီတာဝါစီတော်ကောင်းကြီးတော်လောဟိတာဤတော်ရောင်ကြီးတော်ဩဒါတရှူတော်ရောင်ကြီးတော်နေစိတ်ထမျိုးမောင်းတော်ရောင်ကြီးတော်ပပတရာကျိုးပြိုးပြက်တော်ရောင်ကြီးတော်အဲ့ဒီလိုရောင်ကြီးတော်၆တဲ့ကွန်မြူလာတာဒေကျန်းတော်ဆင်ခြင်မှာပါလေတခန်းကျန်းတော်ဆင်ခြင်တော့တခန်းကျန်းတော်ကြီးဟာဆင်ခြင်တဲ့ကဘာနဲ့ဆင်ခြင်ယူရပါလေတပ္ပိညုတဉာဏ်တော်ကြီးနဲ့ဆင်ခြင်တဲ့အတွက်ကြောင့်ဉာဏ်တော်ကြီးကလည်းကျေတယ်ကျန်းတော်ကြီးကလည်းကျေတဲ့အတွက်ကြောင့်စိတ်တော်တွေကြည်ပြီးတော့ရောင်ကြီးတော်၆တဲ့ဆက်ပေါ်လာပါလေတခန်းကျန်းတော်ကြီးကိုစောက်စွာဟောတော်အချိန်လေးကိုပြောပါဦးဖျားဖြစ်ပြီးခုနှစ်ဝါမြောက်ဆိုတော့မဟာတက္ကရီတရား၉ခုဝါစုလာပြီးတော့တရေနေရနေဘယ်ချိန်ထိဟောမှာပါလေရင်းကျုလာပြီးရဲ့အနေနဲ့ပြောရင်ရပောင်း60လမ်းနေနဲ့ပြောရင်ဝါတွင်3လကလပတ်လို့ဘယ်နေရာမှာဟောမှာပါလဲတောင်ရင်တန်နဲ့ကြည့်ဘယ်နေရာမှာဟောမှာပါလဲသင်လေကတိပင်ရဲ့ရှင်မှာရှိရဲ့ဘယ်ပုံမှာဟောမှာပါလဲတန်တုနဲ့နဲ့ဗောဓိတွင်နဲ့ရှင်ပင်နဲ့လည်းအဲရောကြီးဘယ်နေရာမှာလဲတန်တုကဗလာမြတ်ကြောက်ရတရားမင်းဆိုင်တာလေတန်တုကလာမြတ်တော်ပြတင်းနေတာကြားပွေးနော်တန်တုကလာမြတ်တော်ပြပေါ်မှာဘသူကိုအမှုပြုပြီးဟောမှာပါလေလေတော်ဖြစ်ခဲ့မှုတဲ့တန်တုဒိတာနဲ့သားကိုဘယ်နည်းရဲ့နဲ့ဟောမှာပါလေရပောင်း60တင်းမှာဟောရခါတခန်းကျန်းဒီဘယ်နည်းရဲ့ကြောင်ဟောရမှာပါလေ25ရဲ့တောင်လီတဲ့နေ့ကြီးကိုဟောတဲ့အခါမှာမေတော်မင်းနဲ့သားတပါးသေးပါလားဘယ်ပုဂ္ဂိုလ်တွေပါပါသေးလဲတက်ကြဝလာစိတ်တတော်ကလာတယ်နတ်ပြမာတွေလည်းပါတယ်အဲ့ဒီမှာဟောတာဘယ်နည်းနဲ့ဟောပါလေအကျေဆုံးနီးအဲ့ဒီအချိန်မှာတောင်ရင်နဲ့နဲ့ကြီးမှာပဲပဋ္ဌာန်းတရားတော့ဟောကြတာနာခွင့်ရနေတာပါလားလူကြီးမှာရောဒီနေရာမှာနာခွင့်ရနေပါလေစံတကူတော်မှာဘသူနာခွင့်ရပါလေသင်္သာရိပုတ္တရာဘယ်နည်းနဲ့နာခွင့်ရပါလေရှင်ဆုံးနီးဒါပါပဲလားသင်္သာရိပုတ္တရာကနေတစ်စီသူတပည့်ယဟန်900ကိုကြတော့မကျင်းမကျင်းဒါဆိုပဋ္ဌာန်းကျမ်းတော်ကြီးဒီနီးပနဲ့နီးနဲ့တပြိုင်နက်ပေါ့တောင်ရင်နဲ့နဲ့ကြီးမှာတန်တကူတော်မှာ ရဟန်းငါးရာစီမှာမတင်းနဲ့ယနေ့ကျမတို့တင်ယူခွင့်ရနေတာလိလာနေကြတာဘယ်နည်းပါလဲမတင်းမကျဲနည်းလို့သဘောပေါက်ပါနဲ့အဲ့မတင်းမကျဲနည်းတခန်းကျန်းတော်ကြီးဒီအမေးပု္ပ္ပာကြီးပဲတမျက်နာကိုစာကြောင်းကြီး30နဲ့တွေ့မယ်စာမျက်နာ400တအုပ်နဲ့တွေ့ကြမယ်ဆိုအမေးပု္ပ္ပာကြီးပဲဘယ်နှုပ်ရရပါမယ်30အပြေပါဆိုရင်အများကြီးဖြစ်မယ်တရားလို့တွေပါပေါ်ထုတ်လိုက်မယ်ဆိုရင်တော့နိုင်ငံကဘာရက်မှာရှိသည်မစက်ကုစက်တွေအကုန်ကုန်သွားတဲ့အထိကုန်မမလားမကုန်ပါဘူးဒါကြောင့်အဲ့ဒီပဋ္ဌာန်းကျမ်းတော်ကြီးကိုကျမတို့မကြည့်မကြည့်မျိုးပဲမိ၃ကြီး၃မျိုးချင်းလိုက်ရင်အကျဉ်းဆုံးဟဲ့လားကျမတို့ပဋ္ဌာန်းထဲမှာပါတဲ့အကြောင်းအရာအကျဉ်းကိုပြောရင်ဒိဋ္ဌိယုတ်ဒီကတဌာန်းချက်ရင်အတရားနေတွေကထက်စစ်တဌာန်းအကျဉ်းချက်ရင်တတိနေတွေတာရေလို့၃ခုရှိနေနေရာမှာယနေ့ကျမတို့သင်တန်းမှာသင်မှာဒိဋ္ဌိယုတ်ဒီတာရေသစ္စာနိဗ္ဗာန်တရားဖြစ်ပါတယ်မနေ့ကကျွန်တော်တို့စပါမယ်ဒီနေ့တော့ကျွန်တော်တို့သင်တန်းလေး1359ခုနှစ်ဇဘောင်းလဇန်စေရက်1996ခု February 28ရက်အင်္ဂါနေ့မှာဒီမှာတည်းကျွန်တော်တို့အခြေခံပဋ္ဌာန်းဖြစ်စဉ်တန်တန်ဒုတိယမြောက်နေ့ဖြစ်ပါတယ်အဲ့တော့ဒီအခြေခံပဋ္ဌာန်းဖြစ်စဉ်တန်တန်ရဲ့ဒုတိယမြောက်နေ့မှာကျမတို့မနေ့တုန်းကသင်ရတဲ့ပဋ္ဌာန်းတရားတော်ရဲ့တမိုင်းချောင်းလေးကျမတို့နည်းနည်းလေးပြန်ပြီးတော့ကြည့်ပါမယ်။အဲ့ဒီတိုင်းမှာကျန်တာလေးကိုလည်းကျမတို့ဆက်သွားပါမယ်။အဲ့တော့ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်မဟာတက္ကရေတရားနယ်၃ခုကဆုံးအားဖြင့်ဗုဒ္ဓဟူးနေ့မှာဘုရားဖြစ်ကိုရောက်ရှိခဲ့ပါတယ်။ဒီပဋ္ဌာန်းတရားတော်ကိုကျမတို့ဘုရားဖြစ်တော်မူပြီးတော့ဒီမဟာတက္ကရေတရားနယ်၃ခုနှင့်ကျမတို့ပထမပြည့်နေ့မှာဘုရားပြည့်ပြီးတဲ့နောက်တတတထာနာခုနှစ်ဌာနသတင်းသုံးတော်မူတဲ့အခါမှာသုဒ္ဓတတဟာမြောက်ဖြစ်တဲ့ဇေဒနာကရရှိအိမ်တော်မှာကျမတို့နေုံလာဆန်းတနည်းကနေတနည်းကြည့်ပါလေနေုံလာဆန်း6ရက်ကနေ9ရက်ကနေပြီးတော့13ရက်နေ့အထိမှာဆင်ញင်တော်မူပါတယ်ပထမတရားတော်တာဝန်ဒီမှာခုနှစ်ကျန်းကိုဆင်ញင်တော်မူတဲ့အခါမှာခဏကျမ်းမြောက်ကျမ်းတော်ကြီးဖြစ်တဲ့တခန်းကျမ်းတော်ကြီးကိုရောက်တဲ့အခါမှာရောင်ကြီးတော်6တွေကုမျိုးတော်မူပါလေ။ရောင်ကြီးတော်6တွေကုမျိုးတဲ့အခါမှာရောင်ကြီးတော်6တွေဟာနီလာပိတ္တလောဟိတာဩဒတာနိစိတာပပ္ပတရာဆိုပြီးရောင်ကြီးတော်6တွေရှိတဲ့နေရာမှာနီလာရောင်ကြီးတော်ဒီစိတ်ညူတော်ရောင်ကြီးတော်ဖြစ်ပါမယ်။ပိတ္တရောင်ကြီးတော်ဒီဝါရှိဝါပေါ့နော်ဝါရှိရောင်ပေါ့ကျေတော်ရောင်ကြီးတော်ဖြစ်ပါမယ်။လောဟိတာဆိုတာနီတော်ရောင်ကြီးတော်ဖြစ်ပါမယ်။ဩဒတာဆိုတော့အချီရောင်ဖြစ်ပါမယ်။နေစိတ်ခဆိုတာညုံမောင်းတော့ရောက်ပြီတော့အဲ့ဒါဒီတတိယနေ့အောင်ခရမ်းရင်အောင်ဟုတ်လားမရမ်းရင်အောင်ဒီလိုပုံတံရှိပါမယ်ဒီအောင်တော့ရှိပါမယ်ပြီးတဲ့အခါပပ္ပတရာကျတော့ဒီအောင်ကြီးတော့ဟုတ်လားငါးမျိုးကုတ်မျိုးပြီးတော့ရောင်မျိုးစုံရှက်ပြပြီးတော့ဖြစ်ပါမယ်ဒါပေမဲ့ဒီအောင်ကြီးတော့၆တဲ့နဲ့တတ်တဲ့ပြီးတော့ကျွန်တော်တို့ခုနောက်ပိုင်းနိုင်ငံတော်တန်ခတ်မဟာနိုင်ကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထိတော်ဝါဒနိုင်ငံတွေအတွက်ကျွန်တော်တို့အတည်ပြုပေးထားတဲ့ရောင်ကြီးတော့၆တဲ့နဲ့တတ်တဲ့ပြီးအလန့်တော့ကျွန်တော်တို့ဒီမှာပူဇော်ပေးထားပါလေနီလာရောင်ကြီးတော်ကိုခုချိန်မှာအပြာရောင်တက်မှတ်ပေးထားပါတယ်ဒါနိုင်ငံတော်တန်ခတ်မာနာကအဖွဲ့အစည်းနဲ့ဒါတက်မှတ်ပေးခြင်းဖြစ်ပါတယ်ကျွန်တော်တို့သာသနာ့အနန္တော်ဒီကြီးညိုပွဲရောင်လေးစောင့်နေရမယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့သင်ယူတဲ့နေရာမှာကျွန်တော်တို့ဆုပ်လုပ်တဲ့နေရာမှာလည်းလွယ်ကူအောင်ဆိုပြီးတော့နီလာကိုအပြာရောင်တက်မှတ်ပေးပါတယ်ကျွန်တော်တို့တကယ်ရောင်ကြီးတော်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်စိမ့်လို့တော့ရောင်ကြီးတော်နော်ဒါလေးသိကြပို့ပါနောက်တစ်ခုပိတ္တကကျွန်တော်တို့ဒုတိယအရောင်ဖြစ်တဲ့ဝါရှိတော်ရောင်ကြီးတော်လောဟိတဆိုတဲ့ကြောင့်အမိအောင်ဖြစ်ပါမယ်။ဩဒတာဆိုတော့အဖြူရောင်။နေစိတ်ကနေရာကြတော့ဒီနေရာမှာညိုမောင်းသောရောင်ကြီးရောမှာအခုအချိန်မှာတည်ငြိမ်ပန့်ရောင်နဲ့ဖြစ်ရမယ်။ဒီလိုဆိုရင်အယူအဆအမျိုးမျိုးနဲ့ထုတ်လုပ်ကြမယ်ဆိုလို့ချင်းသာသနာအလံတော်ဒီအယောင်မျိုးမျိုးဖြစ်မှာဆိုလို့အခုနိုင်ငံတော်တန်ခါမဟာနာကအဖွဲ့အစည်းနဲ့အတိအကျချက်ကဒီတိုင်းနဲ့ဖြစ်ပါမယ်။ဒါကြောင့်တို့မိတ်ဆွေများကြီးညိုလို့ရအောင်နောက်တစ်ခုသိထားဖို့ရဒါလေးကျွန်တော်ပြန်နည်းနည်းလေးပြန်ပြောခြင်းဖြစ်ပါတယ်။နီလာရောင်ကြီးတော်ဒီအခုအပြာရောင်နဲ့တက်မှတ်ပေးထားပါတယ်။တိဒယဝါရောင်တက်မှတ်ပေးထားပါတယ်လောဟိတယအမြင်အောင်တက်မှတ်ပေးပါတယ်ဩရဒယကတော့အဖြူရောင်ကြိုင်းပါပဲမြင်စိတ်ခဏနေရာမှာတော့ပန်းရောင်လေးကိုထည့်ပေးထားပါတယ်ပြီးတဲ့အခါမှာပပ္ပတရာအမြင်နဲ့အယောင်မျိုးစုံရှက်ပြတာကိုကျမတို့သိဖို့ရမှာတကယ်တမ်းတော့ဒီလိုတစ်ပွဲစီသွားတာမဟုတ်ဘူးတကယ်ရောင်ကြီးတော့ထွက်လာတဲ့အခါဒီအယောင်၅မျိုးကခန္ဓာကိုယ်အစိတ်စိတ်ကနေပြီးတော့ရှက်ပြပြီးတော့သွားပါမယ်ဒါတော့ဒီနေရာမှာစိတ်ညူတော့အယောင်ဖြစ်တဲ့မိလာယောင်ကြီးတော်ဒီမြခုံးတော်တို့ဟုတ်ပါလားစံတော်တို့ကနေကွန်မြူးမယ်ဒီနေရာမှာကျမတို့တိကြယောင်ကြီးတော်ဆိုတဲ့ဝါလာကတော့အကြီးတော်အသားတော်ကနေပြီးတော့ကျမတို့ဆက်ပြမယ်လောဟိတကတော့နှက်ခမ်းတော်ရှာတော်သွေးတော်တွေကနေပြီးတော့ကွန်မြူးဆက်ပြဆက်မယ် ဩရဒဆိုတဲ့အဖြူရောင်ကတော့ကျမတို့သွားတော်ဆွဲတော်နောက်တစ်ခုအကျိုးတော်တွေနောက်တစ်ခါမြေဆန်အဖြူတော်တွေရနေပြီးတော့ကိုမျိုးချက်ပြမယ်။မြင်စိတ်ကဆိုတဲ့ညုံမောင်းသောရောင်ကြီးတော်ကကိုယ်အစိတ်စိတ်ကနေနောက်ဆုံးခန္ဓာကိုယ်တစ်ခုလုံးကထက်တဲ့အကြောင်းအလုံးကပြန်ပြီးတော့ချက်ပြပြီးတော့ပါဒတရာဆိုပြီးရောင်မျိုးစုံချက်ပြတယ်။ဒါကြောင့်အစကနီလာကစတဲ့အတွက်ကြောင့်ရောင်မျိုးစုံချက်ပြတာကိုလည်းသာသနာအလံတော်မှာအပြာရောင်ကနေဒီထိတ်ဆုံးကနေပြန်ပြထားတယ်။နီလာပီတာလောဟိတာဩဒတာမင်းစိတ်ကဒီလိုပုံစံရှိပါမယ်။ဒါကြောင့်သာသနာအလံကိုလှည့်လှူတဲ့နေရာမှာတချို့ပုဂ္ဂိုလ်များကသောက်ထိုးကြီးလှည့်လှူထားတတ်ကြတယ်။ဧကမှာတက်ရင်အပြာရောင်လည်းအခါမှာကျင်းပြီးတော့ရှင်ရက်စွာဖရာရဲ့ကျောင်းကြီးရော၆တဲ့ဒီဘယ်နေရာတွေအထိပြည့်နှံ့သွားလဲဆိုရင်အနန္တစကြဝဠာတန်အောင်ပြည့်နှံ့ပြီးသွားတာယခုခေတ်တိုင်အောင်လဲကျောင်းကြီးရော၆တဲ့ဒီဒီအနန္တစကြဝဠာတွေအထိကွန်ညူနေသေးလို့ဒါလေးလည်းမှတ်ထားကြပါလေ။နော်ယခုခေတ်တိုင်ကွန်ညူနေသေးမြန်မာ1500ကျော်သွားပြန်တယ်ယခုခေတ်တိုင်ကွန်ညူရှိဖျားနေသေးဒါလေးကိုဒီနေ့ပြင်မဲ့တမိုင်းကြောင်းနဲ့ပြန်ဆက်သွားပါမယ်။အဲ့ဒီတော့တဏှတရားတော်ကိုရှင်ရှင်တော်မူသောအချိန်ဒီမဟာတက္ကတိတရား3ခုဟလာကဆုံးမကြီးဖြားဖြစ်ပြီးတဲ့နောက်စတုဒ္ဓတတ္တာဟာမြောက်ဒေနာကရရှိန်တော်မှာရှင်ရှင်တော်မူပြီးတော့ဒီတဏှတရားတော်ကိုဘယ်ချိန်မှာဒီမှာလေစတင်ပြီးဟောကြားခဲ့လို့ဆိုရင်ဖြားဖြစ်ပြီးခုနကမြောက်လို့ပြောတဲ့အတွက်ကြောင့်မဟာတက္ကတိတရားနဲ့ကောခုနှစ်ဟုတ်ပါလားဘယ်ချိန်လဲဝါဇူလာပြည့်ကျော်တရက်နေ့ကစပြီးတော့ဘယ်ချိန်ဒီဟောမှလဲဆိုရင်တတိယကျွတ်လာပြည့်နေ့အထိဝါရင်၃လကလပ်တလုံးဘယ်နေရာမှာလဲတာဝရင်သာမျက်ကြည်မှာတင်လေတတိပင်ရင်းမှာခင်းထက်အတော့တန်ကျုကလာမျက်တော့ဖြာပေါ်မှာဖြွက်ဝဲဖွဲ့စီတရင်သုံးနေရဲ့ကြီးပြီးတော့ရှင်ဖြစ်ခဲ့တဲ့နေတော်အမိနတာအမှုထားတဲ့စစ်တော်လာတိုက်တောင်းမှလာရောက်အပ်တော့မျက်ပြမှာအပေါင်းကိုခေါ်ကြတော့မှုခဲ့တယ်ဒါလေးကြည့်ကြရပါမယ်အဲ့ဒီလိုကြားခဲ့တဲ့နေရာမှာဝါရင်း၃လကလပ်တလုံးအတန်20ဟောကြားခဲ့ပါလေအဲ့ဒီတကံတရားတော်ကြီးအပါအဝင်အဓိဓမ္မာတရားတော်ကြီးဒီအင်မတန်ကျယ်ပြောနဲ့ငဲလာပါလေအဲ့ဒီအချိန်မှာဟောကြားတဲ့နေရာမှာဒီဓိဓမ္မာ9တန်းကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ငါတို့ဇမတိင္ကနီကျဲနမတိကျဲတော်ကြီးဒီဇမတိင္ကနီကျဲမလေးကတော့စလုံးမောင်းလေးပြန်ပြီးအောင်ပါဇမတိင္ကနီကျန်းနမနိကျန်းတော်ကြီးကဝိဓုကျန်းနမသုံးကျန်းတော်ကြီးကဓာတုကထာကျန်းဓာတုကထာကျန်းနမ၄ကျန်းတော်ကြီးကပုဂ္ဂလပြည့်ညက်ကျန်းအဲ့ဒီမှာမင်းကကျွန်တော်စာလေးရေးသေးတဲ့နေရာမှာဟလာဓမ္မမိတ်ဆွေများကတော့ညင်သွားဟုတ်ပါဇက်နေနဲ့ကြွလိုက်တာတော့ပုဂ္ဂလပြည့်ညက်ရေရေးလိုက်တာလာလေးကျုပ်ဆိုင်ထဲတော့အတိတ်ဒီမှာမိတ်ဆွေများစလုံးပေါင်းမှားသွားမှာဆိုလို့ပါနော်ဒါလေးပုဂ္ဂလပြည့်ညက်ကျန်းပုဂ္ဂလပြည့်ညက်ကျန်းပြီးတဲ့အခါမှာနမ၅ကျန်းတော်ကြီးကကထာဝိထုကျန်းကထာဝိထုကျန်းနံပါတ်၆ကျန်းတော်ကြီးကယမိုက်ကျန်းနံပါတ်၈ကျန်းတော်နံပါတ်9ကျန်းတော်ကြီးကတော့ပထန်ကြီးရေလို့ကျန်းတော်ကြီး9ကျန်းဟုတ်ပါလားအစဉ်အတိုင်းကြီးပြီးတော့ရှင်မြတ်စွာဘုရားဟောကြားခဲ့ပါတယ်အဲ့ဒီလိုကြားခဲ့တဲ့နေရာမှာကျန်းတော်ကြီးလို့ကျမတို့သတ်မှတ်ထားတဲ့တရားတော်အနေနဲ့လေးလေးမြတ်မြတ်ကျန်းတော်လို့ကျမတို့ပြောနေတဲ့အဲ့ဒီအချိန်လုံးမှာမြတ်စွာဘုရားဟောကြားခဲ့တာဒီစောက်သေးရနေရှိပြီးဟောထားတာမဟုတ်ဘူးပေစာလေးတွေကနေရှိပြီးဟောထားတာမဟုတ်ဒါတွေအလုံးဒီအဲ့ဒီအချိန်မှာပေစာလည်းမရှိဘူးကြောက်စာလည်းမရှိဘူးဟုတ်လားပုံနှိပ်စာလည်းမရှိဒါတွေအကုန်လုံးဒီခန္ဓာကနေပြီးတော့ဉာဏ်တော်တတိညုတဉာဏ်တော်ကြီးနဲ့ခန္ဓာမှာဖြစ်ဖြစ်နေတဲ့တရားတွေကိုကြောင်းကျဆက်ဆက်ပင်ပြညာကနေပြီးတော့ဟောကြားထားတဲ့တရားတော်လို့သိထားရပါမယ်။ဒါကြောင့်တပည့်မြတ်ဉာဏ်တော်ကြီးနဲ့အင်မတန်ကျေပြည့်နဲ့ဆိုင်လာတော့ဒီဓမ္မတရားတော်ကြီးကိုဟောကြားထားတဲ့နေရာမှာဓမ္မတင်္ဂနီဝီသိန်းဓာတုကထာပုဂ္ဂလပြည့်ညာကထာဝုစုယမိုက်တို့သည်ပထမကျမ်းတော်ကြီးလောက်နဲ့ဆိုင်နေမရှိဘူး၊ကျေပြည့်နေမရှိဘူး။ဒါကြောင့်ဒီကျမ်း၆ကျမ်းကိုသင်မြင်နေစဉ်တုန်းကသုဒ္ဓတတဟဒေရဏဂရရှိအင်းတော်မှာသင်မြင်နေစဉ်တုန်းကပြည့်စုံတော်ရှင်မြတ်စွာဘုရားရဲ့ကောကာယတန်တဲ့တော်မှာဘာမှထူးခြားတဲ့မရှိသလိုဣဇ္ဇဒစိတ်တော်မှာလည်းဘာမှထူးခြားရမရှိဘူး။ဉာဏ်တော်ကြီးကအင်တန်ကျေပြက်နေ။ဒါပေမဲ့တခန်းကျန်းတော်ကြီးကိုရောက်တဲ့အခါမှာကျန်းတော်ကြီးကလည်းဉာဏ်တော်နဲ့လိုက်လျောညီထွေလောက်အောင်ကျေပြက်လွန်းနေအတွက်ကြောင့်ဒီစိတ်တော်တွေလည်းအင်တန်ကြည်လင်မှုရှိလာတဲ့ဣဇ္ဇဒဆိုတဲ့စိတ်နှလုံးကလည်းကြည်လင်မှုရှိလာတဲ့အတွက်ကြောင့်ဒီစိတ်တွေရဲ့မှီယာနှလုံးကြည်ရိုးဆိုတဲ့ဟရိယဝတ္ထုတွေကလည်းကြည်လာတဲ့ဒီပုံမှာဒီထဲမှာတော့လာလှုပ်ရှားနေတဲ့တွေးရရလေအကုန်လုံးကြည်လင်နေတဲ့အတွက်ကြောင့်အသားတော်အသွေးတော်ရေတော်အယိုးတော်ဆန်းတော်အစရှိတဲ့နေရာကနေရောင်းကြည့်တော့၆တဲ့ကွန်ပျူတာအဲ့ဒါကြောင့်မို့ကျွန်တော်တို့သိခဲ့ဖို့ရမှာဒီကျမ်းကြီး9ကျမ်းကပထမကျမ်းတော်ကြီးဒီတပည့်ညုတဉာဏ်တော်ကြီးနဲ့လိုက်လျောညီတွေ့ရှိလာအောင်နဲ့ဉာဏ်ရည်ကျေပြန့်လို့ဒီကမေရှင်များသိခဲ့တာဒါကြောင့်ဒါကို
ကျေပြည့်တဲ့တရားကိုသာသနာကြီးတွေလို့သုံးနေနေရမှာတထမ်းကျန်တော်ကြီးတွေဒါလို့ဘလို့ကျေပြည့်နာလဲမိနာနေတရားပေါင်းများစွာကျေပြည့်နေတဲ့ကြောင့်မိယသာသနာလို့သုံးလို့ဒီကျန်တော်ကြီးနဲ့လက်ရောညီထွေရှိတယ်ဉာဏ်တော်ကြီးကိုလည်းညာနာသာသနာလို့ကျွန်တော်တို့သုံးပါမယ်ညာနာသာသနာသာသနာဆိုကျေပြည့်နာဟုတ်လားညာနာဆိုဉာဏ်ဘယ်ဉာဏ်လဲတတိယဉာဏ်ဉာဏ်တထမ်းကျန်တော်ကြီးကကြတော့နေယမိနာဟုတ်လားနေယသာသနာလို့ကျွန်တော်တို့သုံးပါမယ်အဲဒီတော့အဲဒီလိုကျေပြည့်တဲ့တရားကိုနောက်သာသနာကြီးနေနဲ့ပြောမယ်ဆိုရင်တတဝါတို့ရှင်နေနေရတာအဆုံးစမထင်လောက်အောင်ခန္ဓာမျိုးမျိုးဘဝမျိုးမျိုးဖြစ်ခဲ့ရတယ်တန္တရာသာသနာတန္တရာတွေလည်းတိုက်ရခြင်းနောက်တစ်ခုကဲမငင်လမ်းမငင်လောက်အောင်ကျေပြည့်နေတယ်လေသမုဒ္ဒရာကြီးတွေဆိုတဲ့ရေပြင်းကြီးဖြစ်တဲ့အတွက်ကြောင့်ဇလသာသနာရေလို့လောကကြီးမှာသာသနာကြီး၄ပါးရှိတဲ့နေရာမှာအကျေပြန့်ဆုံးသာသနာကြီးကိုပြောပါဆိုရင်နေရသာသနာရေညာနသာသနာရေတည်ထားခဲ့ဖို့ပါအဲ့တော့ဒီနေရာမှာကျွန်တော်တို့တထန်းကျန်းတော်ကြီးနဲ့ပတ်သက်ပြီးတော့ကျေပြည့်နေနေရာမှာတထန်းကျန်းတော်ကြီးမှာကျေးဇူးတော်ရှင်မြတ်စွာဘုရားမိနာတွေနဲ့ဟောထားတဲ့နေရာမှာအမင်းအနေနဲ့လည်းဟောပါတယ်အဖြေအနေနဲ့လည်းဟောပါတယ်အမင်းအဖြေမိပေါင်းနေနဲ့ထည့်ရသေးစစ်ဟဲ့လားမိမျိုးစုံနဲ့အတန်၃၀ဟုတ်ကြတော့မှုတဲ့နေရာမှာအဲ့ဒီတထန်းကျန်းတော်ကြီးနဲ့ပတ်သက်ပြီးတော့ကျမတို့မြတ်ကြီးမှာဟောကြားခဲ့တယ်။မြတ်ကြီးကနေပြီးတော့လူကြီးမှာဆိုရင်ကျမတို့ဆန္ဒကုတော်မှာရှင်သာရိပုတ္တရာကိုအတင်းဆုံးနီး။နောက်တစ်ခါရှင်သာရိပုတ္တရာကနေပြီးတော့ရင်းတို့သာ900ဘဝကနေပြီးတော့ယဟန်ဘဝကိုဟဲ့လားဓိဋ္ဌမတရားကိုနာကြားခဲ့တယ်။ဟဲ့လားကောင်းမှုကံကြောင့်ဒီကိစ္စမှာယဟန်900ရေလို့ဖြစ်လာတဲ့ယဟန်900ကိုမကျင့်မကျင့်နဲ့ဟောခဲ့တယ်။ယနေ့ကျမတို့လက်ရှိသင်ယူနေကြတော့အဓိဓမ္မတရားတော်တွေသက္ကံတရားတော်တွေဟိုဒီအကျိုးဆုံးကြီးလည်းမဟုတ်ပါဘူး။ဒါလေးတစ်ချက်အကျိုးဆုံးကြီးနဲ့ဆိုလဲကျမတို့လိုက်မမိနိုင်ပါဘူး။အကျိုးဆုံးကြီးဆိုလဲကျမတို့ဒီလောက်ကိစ္စများမြောင်နဲ့ကျမတို့လူတို့ဘာမှအဲ့အကျိုးဆုံးကြီးတွေလည်းကျမတို့မတင်ကြနိုင်ဘူး။အကျိုးဆုံးကြီးဆိုလဲကျမတို့ဉာဏ်ကလိုက်မမိနိုင်ဘူး။မကြည့်မကြည့်နည်းကိုပဲကျမတို့သင်ယူနေကြတယ်။မကြည့်မကြည့်နည်းမှဆိုရင်လဲအဲ့ဒီနတ်ကြီးမှာခေါ်ကြတဲ့တော့တရားတော်ကိုရှင်နာရီပုတ္တရာကနေပြီးတော့တတိယဟန်900ကိုတစ်ဆင့်ပြန်ပြီးဟောကြတဲ့မကြည့်မကြည့်ကြီးကိုလည်းကျမတို့တကယ်အပြည့်အစုံသာဖော်ပြကြမယ်ဟလားကျမတို့တရားလာရင်ပြုတ်ွက်တယ်မရှိသေးနဲ့အပြည့်အစုံဖော်ပြကြမယ်ဆိုလို့ရှိရင်လည်းကျမတို့ဈေးနေလို့သုံးမှာမဟုတ်တလို့အပြည့်အစုံဖော်ဖို့ကြိုးစားတဲ့သူဆိုလည်းဘလို့ပဲတက်တဲရှည်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဆိုမလွယ်ကူပါဘူးဒါကြောင့်အဲ့ဒီလိုကျေပြန့်လာတဲ့တခံတရားတော်မကြည့်မကြည့်ကြီးကိုလည်းကျမတို့ဒီနေရာမှာအမေပု္ပ္ပာတက်တက်ကိုရထုတ်ကြမယ်ဆိုလို့ရှိရင်ကျမတို့ဒီနေရာမှာအမေပု္ပ္ပာတက်တက်ဆိုရင်ကျမတို့အုတ်ရည်ပေါင်း3တန်းကျော်ထုတ်ရပါလိမ့်မယ်တမျက်နာပါကျမတို့စာကြောင်းရည်30ဆိုရင်စာမျက်နာ400ကိုတအုပ်သာတက်မှတ်ကြမယ်ဆိုရင်စာမျက်နာ400အုပ်ပေါင်း3တန်းကျော်ထုတ်ရပါမယ်ဒါအမေမေပု္ပ္ပာရည်အဖြေပါစေစုံနိုင်မရမရှိဒါကြောင့်ခုကျမတို့ဒီနေရာမှာလေကုစီဖို့ဆိုပြီးတော့ဒီပဋ္ဌာန်းတရားတော်တွေကိုအင်မတန်ခက်ခဲနဲ့ဆန်းလာတဲ့ပဋ္ဌာန်းတရားတော်တွေကိုကျမတို့တို့သိယူကြတဲ့နေရာမှာပဋ္ဌာန်းတရားတော်ရဲ့အကျဉ်းချုပ်ကိုကျမတို့လေ့လာဖို့ဆိုရင်ဒါကိုပိစယုတ်ဒေတာလို့ကျမတို့သင်ရပါမယ်ပိစယုတ်ဒေတာဒါကိုတစ်စစ်ဖတ်ဆင့်ပြီးတော့ဖြည့်တင်ပြီးတော့လေ့လာကြမယ်ဆိုရင်ပိစယနိဒေတာပိစယနိဒေတာဒါကိုတစ်စစ်ဖတ်ဆင့်ပြီးတော့ထက်ချက်ပြီးတော့လေးလာမှကြတော့သတိမိဂေတရေလို့ပဋ္ဌာန်းတရားတော်ကို၃မျိုးကျွန်တော်တို့ဖော်ပြထားပါမယ်။ပိစိယုတ်ဒေတာဖြစ်တဲ့အတွက်ကြောင့်ပိစိယုတ်ဒေတာကိုကျွန်တော်တို့ကြည့်တဲ့အခါမှာဒီပဋ္ဌာန်းတရားတော်ရဲ့အချင်းချုပ်ခေါင်းစဉ်လေးတွေလည်းဆိုတော့ဒီပစ္စည်းအကြောင်းတရားတွေရဲ့အချင်းချုပ်ဆိုတဲ့အတွက်ကြောင့်မြေတုပစ္စည်းအာရမဏပစ္စည်းစတဲ့ရင်24ပစ္စည်းတွေကျွန်တော်တို့လေ့လာမယ်။အပစ္စည်းအနေဒေတာကြတော့မြေတုပစ္စည်းကိုပဲဖတ်ဆင့်ပြီးအကြေချက်ထားမယ်။အဲအာရမဏပစ္စည်းကိုထပ်ဆင့်ကြည့်ဖြစ်နေတတိလေးဒေတာကြတော့ဒီတဲ့ပုံရိပ်ပုံရိပ်အကျေချက်ထားမယ်အဲ့တော့တတိလေးဒေတာကြီးကိုကြတော့ကျွန်တော်တို့လေ့လာဖို့ဆိုတော့ကျွန်တော်တို့လူတန်မှန်နေနေနဲ့လေ့လာဖို့မလွယ်ကူပါဘူးတန်ခါတော့ရှင်သူမြတ်များဆိုတဲ့ကိစ္စဒီငင်းအေးပြီးတော့ဟလာဒီကဏ္ဍဒုရဆိုတဲ့စပိတ်ကျမ်းဂန်နဲ့တင်ယူခြင်းတာဝန်ဝိပဿနာဒုရဆိုတဲ့လက်တွေ့ကျင့်ကြံခြင်းတာဝန်ကိုထမ်းဆောင်နေတန်ခါတော့ရှင်သူမြတ်များတော်မှဒါကိုအပြည့်အစုံလေ့လာဖို့ yes ဟလာကျွန်တော်တို့တင်ယူနိုင်ဖို့ဆိုတာအင်တန်ခဲရင်ပါလေအဲ့ဒီတတိတိမိတ်တွေတာအနေနဲ့တထန်းတန်းတော်ကြီးကိုစက္ကမူအနေနဲ့ကျွန်တော်တို့ဟလာဈေးလိုက်ထုတ်ဝေလိုက်တဲ့အခါမှာစာမျက်နှာပေါင်း2640ရှိပြီးတော့အုပ်ရည်အနေနဲ့9အုပ်ရှိပါမယ်အဲ့ဒီပဋ္ဌာန်းတရားတော်ကြီးတွေမှာဒီပဋ္ဌာန်းတရားတော်ကြီးမှာဒီကိုကျွန်တော်တို့ကျင်းကြီးအနေနဲ့ထက်ခွဲမယ်ဆိုရင်အဲ့ဒီတတိမိတ်တွေတာထဲမှာလည်းထက်ဆင့်ပြီးတော့ကျန်းပေါင်း24ကျန်းတည်တည် ထပ်ခွဲလို့ရပါမယ်ဒါကြောင့်24ကျန်းတိခွဲရမယ်ဆိုတဲ့အခါမှာများသောအားဖြင့်သင်္ချာရေအတွက်ချင်းတူနေတဲ့အတွက်ကြောင့်24ကျန်းကို24ပြည့်စုံနဲ့မှားတတ်ကြပါလေတကယ်တော့24ကျန်းနဲ့24ပြည့်စုံမတူပါဘူးဒီမှာမယ်ဆိုရင်ဒါကြောင့်ဒီပဋ္ဌာန်းကျမ်းတော်ကြီးမှာကဏ္ဍအနေနဲ့ကျမတို့ကျမ်းပေါင်း24ကျမ်းတည်းပြပါမယ်။အဲ့ဒီ24ကျမ်းကိုဓမ္မလို့ဆင်များသိစီဖို့ဒါလေးကိုကျမနည်းနည်းလေးဓမ္မလို့ဆင်များကိုအကြောင်းပေးပါမယ်။အဲ့တော့24ကျမ်းကိုကျမတို့ရေးထွက်တဲ့အခါမှာပဋ္ဌာန်း24ကျမ်းကအချင်းရေးထွက်တာနော်။ပဋ္ဌာန်း24ကျမ်းကိုအချင်းအချင်းရေးထွက်တဲ့နေရာမှာနမတိအနေနဲ့ကမ္မလူလောမှာနည်းလေးဒါလေးကိုလိုက်ပြီးတော့ယူထားပေးပါ။နံပါတ်1အနေနဲ့ဓမ္မနုလောမဆိုတဲ့ဒီနေ့အပြင်ကျရင်ဓမ္မအနုလုံပေါ့။ဟောဓမ္မအနုလုံလို့ပဲကျွန်တော်ယူလိုက်ကြရအောင်နော်။နောက်ပြီးတော့မှအဲ့တော့ဓမ္မအနုလုံဓမ္မအနုလုံဆိုတဲ့ဌာနမှာဆိုလို့ရှိရင်ကျွန်တော်တို့6ကျန်းတည်းရှိပါမယ်။6ကျန်းအဲ့ဒီမှာအဲ့ဒီ6ကျန်းကိုကျွန်တော်တို့ဒီမှာပထမဆုံးအနေနဲ့ကျွန်တော်တို့ရေးတွက်သွားပါမယ်အသေးစိတ်နော်အဲ့ဒီလက်သေးပွင့်လေးနဲ့ကျွန်တော်တို့စဉ်းစားရေးထားတာအဲ့ဒီ6ကျန်းကဘာတွေလဲဆိုရင်တိကပဋ္ဌံနော်တိကပဋ္ဌံနောက်တစ်ခုကဒုကပဋ္ဌံဒါလေးနဲ့ယူသွားပေးပါနီးတွေခွဲထားသွားတဲ့နေရာမှာတိကပဋ္ဌံဒုကပဋ္ဌံနောက်တစ်ခုကကြတော့ဒါနှစ်ခုကိုကျွန်တော်တို့ရောပြီးတော့သုံးတယ်ဒုကတိကပဋ္ဌံနောက်တစ်ခုကတိကဒုကပဋ္ဌံနောက်တစ်ခုကဒုကပဋ္ဌံတိကပဋ္ဌံရေလို့ကျွန်တော်တို့6ကျမ်းတည်းရှိပါမယ်ပြန်ပြောပြပါမယ်ဓမ္မနုလုံဆိုတဲ့နေရာမှာကျွန်တော်တို့6ကျမ်းတည်းရှိပါမယ်တိကပဋ္ဌံဒုကပဋ္ဌံဒုကတိကပဋ္ဌံတိကဒုကပဋ္ဌံပြီးရင်ဒုက္ခပဋ္ဌံတိကပဋ္ဌံရေလို့ဘယ်နှပန်းရှိပါမလဲ6ကျန်းဒါကြောင့်ဓမ္မအနုလုံမှာ6ကျန်းရှိပါမယ်ဒီလိုလိုက်နိုင်ပါလားနံပါတ်1အနေနဲ့ကြတော့ဓမ္မသစ္စနိဒါကြောင့်တို့ကြည်ညိုလို့ရအောင်နော်ဓမ္မသစ္စနိအနေနဲ့ကြရင်လည်းဒီ6ကျန်းနဲ့ရှိပါမယ်ဓမ္မသစ္စနိမှာလည်း6ကျန်းဓမ္မအနုလုံမှာလည်း6ကျန်းပြီးရင်ကြောင်ထပ်ဆင့်ပြီးတော့ကျွန်တော်တို့သွားပါမယ်ဓမ္မသစ္စနိမှာ6ကျန်းပြီးရင်ဓမ္မအနုလောမဒါနဲ့ဒါနဲ့ဆက်သွားတာဓမ္မအနုလောမသစ္စနိဓမ္မအနုလောမသစ္စနိမှာလည်း6ကျန်းရှိပါမယ်ဓမ္မအနုလောမသစ္စနိမှာ6ကျန်းနောက်တစ်ခုဓမ္မနံပါတ်၄ဓမ္မသစ္စနိယသစ္စနိယနုလောမမှတ်တင်ချက်ပါလားဓမ္မသစ္စနိယနုလောမမှာလဲ6ကျန်းရှိပါမယ်ပေါင်းလိုက်မယ်ဆိုရင်ပဋ္ဌာန်းကျမ်းပေါင်း24ကျန်းဖြစ်ပါမယ်ပြန်ပြောပါမယ်ဓမ္မအနုလောမ6ကျန်းဓမ္မသစ္စနိမှာ6ကျန်းဓမ္မအနုလောမသစ္စနိမှာ6ကျန်းဓမ္မသစ္စနိယနုလောမမှာ6ကျန်းရေလို့6 × 4=24ဆိုတော့24ကျန်းတည်းရှိပါမယ်အဲ့ဒီ24ကျန်းကိုထပ်ပြီးတော့အသေးစိတ်ကြအောင်မယ်ဆိုရင်အဲ့ဒီ6ကျန်းမှာအကျယ်ချက်လိုက်တဲ့အခါမှာပဋ္ဌာန်းကျန်းပေါင်း3200နဲ့ပဋ္ဌာန်းမျိုးရည်ပေါင်း3200နဲ့300ပြည့်ရှိပါမယ်။3200 300သူ့အသေးစိတ်လိုက်တဲ့အခါ3200 300ဒီလိုပဲဇမတိစနေ6ကျန်းမှာလည်းအသေးစိတ်လိုက်တဲ့အခါ3200 400ဟုတ်ပါလားအဲ့ဒီလိုမျိုးသွားမယ်ဆိုတော့3200 300 3200 300 3200 300ပေါင်းလိုက်တဲ့အခါကျတော့အလုံးပေါင်းလောက်ဖြစ်သွားမယ်ဘယ်လိုသွားဖြစ်သွားမလဲတသိန်းမဟုတ်ပါဘူးလောက်ဖြစ်မလဲတသန်းဟုတ်လားတသန်း2932ကျန်းဖြစ်ပါမယ်ဟုတ်ပါလားခု100,000ပေါင်းသိန်းတန်းဆိုဟုတ်ပါလားဒါကြောင့်တတန်းနဲ့သိန်းမှာတတန်းနဲ့သိန်းမှာဒီတသိန်းနဲ့တောင်း sorry တသိန်းနဲ့တောင်း9,232ကျန်းဖြစ်ပါမယ်ဟုတ်ပါလားဟုတ်ပြီအဲ့ဒီလိုကျွန်တော်တို့ကြည့်သွားပါမယ်အဲ့ဒီညမှာ30နှစ်ဟုတ်ပြီအဲ့ဒီညမှာ3200 300
ตรงนั้นน่ะทางตรงอย่างสรแล้วจะตันเนี่ยเตยโกตองเนี่ยหอบพี่เนาะไอ้หลูชิดตอนนี้เออเจลีโหถ้าจารย์รู้จีญูรู้อย่างไอ้หลูเจยี้ฤดูจารย์รู้แจ้นนี่เนี่ยจารย์รู้กูอ้าอุ่ยนี่เนี่ยทุบไล่ได้อาการจารย์หลางาแจ้นဖြစ်သွားมั้ยอุ่ยนี่เนี่ยงาอุ่ยဖြစ်သွားมั้ยซ้ําเนี่ยน่ะบ่าเนี่ยทางฉောက်อย่างนี้ 40 ไอ้ห่าโหอัตตมเสดายุทธะจะเมยสิมนาได้ยุทธะเมยสิเตยา 30 နည်းနည်းချင်း 4 မျိုးတိတိရှိပါတယ်နည်းနည်းချင်း 4 မျိုးအနေနဲ့ဒီနေရာမှာဓမ္မခံပီရဓမ္မခံပီရအနေနဲ့ကြည့်မယ်ဆိုလို့ရှိရင်နည်းနည်းချင်းကိုကျွန်တော်တို့ခံပီရလို့ကျွန်တော်တို့သုံးပါတယ်ဓမ္မခံပီရဒီပဋ္ဌာန်းတရားတော်မှာဟောကြားထားတော့တရားတော်များသည်ဝေါဟာရစကလုံးအနေနဲ့ကျွန်တော်တို့နည်းနည်းမှုရှိပါတယ်ဝေါဟာရစကလုံးကိုဝတ်ကြတဲ့အနေနဲ့နည်းနည်းမှုရှိပါတယ် ဓမ္မခံပီရဝေါဟာရစကလုံးအနေနဲ့နည်းနည်းချင်းနောက်တစ်ခုကအဋ္ဌခံပီရအဋ္ဌခံပီရကြတော့အနှစ်အဓိပ္ပာယ်တို့ဤနည်းနည်းချင်းဒါအဋ္ဌခံပီရအနှစ်အဓိပ္ပာယ်တို့နည်းနည်းချင်းနောက်တစ်ခုဟောတော်ဟောနည်းတွေလည်းနည်းနည်းချင်းရှိပါတယ်ဟောတော်ဟောနည်းတွေနည်းနည်းတာကိုကြတော့ဒေသနာခံပီရလို့ကျွန်တော်တို့သုံးပါတယ်တခန်းတရားတော်ကြီးဒီမှာနည်းနည်းချင်းဒီမှာဒေသနာနဲ့ခံပီရအနေနဲ့လေ ဟောတော့ဟောနည်းတွေနည်းနည်းမှုရှိပါတယ်နောက်တစ်ခုကတော့တတိဝေဒခံပီရာဖြိုးရင်းသိမြင်နဲ့ဉာဏ်အနေနဲ့လည်းနည်းနည်းမှုရှိရပါမယ်ဖြိုးရင်းသိမြင်နဲ့ဉာဏ်အနေနဲ့နည်းနည်းခြင်းကိုတော့တတိဝေဒခံပီရာလို့ကျွန်တော်တို့သုံးပါမယ်တတိဝေဒခံပီရာအဲ့တော့နေရာမှာတခန်းတရားတော်တို့ရဲ့နည်းနည်းခြင်းခံပီရာကြီးဘယ်နှမျိုးရှိလဲဆိုရင်၄မျိုးရှိပါတယ် ဒီလိုနည်းနည်းလွန်းလာတဲ့အတွက်ကြောင့်တခန်းတရားတော်ကြီးကိုလူတမ်မှန်များလေ့လာဖို့ဆိုအင်တန်ခေရင်ပါတယ်အင်တန်ဉာဏ်ကြီးသောပုဂ္ဂိုလ်များပါလေ့လာနိုင်တဲ့အတွက်ကြောင့်တခန်းတရားတော်ကိုကျေးဇူးတော်ရှင်မြတ်စွာဘုရားသည်ဉာဏ်ပညာကြီးတော့မြင့်မြတ်ပရိသတ်တွေကိုနံပါတ်1ရွေးချယ်ဟောခဲ့ပါတယ်ရွေးချယ်ဟောခဲ့ပြီးတဲ့အခါမှာဉာဏ်ပညာကြီးတဲ့ဖျားသည်ဒုတိယယံမှာဉာဏ်ပညာကြီးဆု လူသမားများအနေနဲ့ကြည်ညိုမှုကိုအရင်ခံမယ်။သူရဲ့အကျိုးကျေးဇူးတော်တွေကိုသိတဲ့ပုဂ္ဂိုလ်များအနေနဲ့ကြည်ညိုမှုကိုအရင်ခံပြီးပူဇော်ကြတာရှိပေမဲ့အတိတ်တွေတိုင်အောင်ပရိဝေဒဂံဗီရဆိုတဲ့အတိုင်းထိုးရင်းသိဖို့ကြတော့ညံလိုက်မမှီကြပါဘူး။ညံလိုက်မမှီကြတဲ့အတွက်ကြောင့်ဆရာတော်တမန်တော်ကြီးတွေကနေပြီးတော့တခန်းကျမ်းတော်ကြီးကိုလေ့လာနိုင်စေဖို့လေ့ကူစေဖို့ဆိုပြီးတခန်းပါဠိတော်ကြီးတွေကိုအထကထာအနေနဲ့အ내တွေ့တဲ့ပြန်ကြတယ်တီကာဆိုပြီးတော့ဖွင့်ကြတယ်ဆက်စစ်ပြီးတော့နားမလဲလွဲအောင်ဆိုပြီးတော့ကျမတို့လုတ်ပေးလာကြတယ်ဒါကြောင့်ကျမတို့ပဋ္ဌာန်းတရားတော်စီကျမတို့ဒါပဲပြောပြောကျမတို့လေ့လာမှုအားကောင်းလာကြပါလိမ့်နောက်တစ်ချက်ကျမတို့ပဋ္ဌာန်းတခန်းဆိုတဲ့စကားလုံးဒီကျမတို့ဓမ္မမိတ်ဆွေတို့ ਨੇ မသိညာပါဘူးကျမတို့ပြောလို့ရှိကြတယ်တရားမဲ့တရားပဋ္ဌာန်းဆက်ရှိတယ်ပဋ္ဌာန်းဆက်မိတ်ဆွေတွေဆိုပြီးပဋ္ဌာန်းဆိုတဲ့စကားလုံးကျမတို့သုံးကြတဲ့နေရာမှာပဋ္ဌာန်းဆိုတဲ့စကားလုံးညင်ငယ်တွေကကျမတို့ကြာပူနာမှာရှိခဲ့တယ်လို့ဒီပဋ္ဌာန်းတရားတော်ပဋ္ဌာန်းပစ္စည်းစသည်ဖြင့်ဒါတွေကိုလည်းကျမတို့ညင်ငယ်တွေကပဲကြာပူနာမှာရှိခဲ့တယ်လို့ကျမတို့24ပစ္စည်းဆိုတဲ့ပဋ္ဌာန်းပစ္စည်းဒေတာကိုတော့ကျမတို့လူတိုင်းလူလူရခဲ့ကြပြီးသားပါပဲလူတိုင်းလူလူ24ပစ္စည်းရကြတယ်သူတို့တစ်စိတ်ချက်ထားတဲ့ပစ္စယနေဒေတာဆိုတဲ့အကျေချဲ့တဲ့ဟေတုပစ္စယောတိဟေတုဟေတုတံပြုတ်တကဏံဓမ္မနံဆိုတဲ့ဒီကျမ်းကိုဒီအရုပ်လေကျမတို့အချို့လူညာနှုတ်တဲ့အာကုန်ဆောင်ရကြပါတယ်ဒါပေမဲ့ မတို့မြန်မာနိုင်ငံမှာတခန့်တရားတော်တွေကိုတစ္ဆေဒေတာရကြတယ်တစ္ဆေအနေဒေတာတရားတော်အချို့ရကြတယ်တခန့်ကိုကြီးညိုလေးညံ့မှုလည်းရှိကြတယ်ရှိကြတဲ့အားလျော်စွာလဲတခန့်တရားတော်ကိုရွတ်ဖတ်ကြနဲ့ပူဇော်ကြတဲ့အတိုင်းကျွန်တော်တို့အန္တရာယ်တွေကနေကျင်းလွတ်ကြတဲ့ကျည့်ရည်လည်းအများကြီးပါလေ။ဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံမှာတထန်းတထန်းဆိုပြီးအသေးသေးရှိကြပါလေ။အဲဒီလိုရှိကြပင်နဲ့ရှိကြတယ်လို့လေကျွန်တော်တို့ခုနကလို့ကျေပြင်းနဲ့တတိမိတ်တွေတားဆိုတဲ့ဒီပထန်းကျန်းတော်ကြီးကိုကြတော့ကျွန်တော်တို့လက်လမ်းမမီနိုင်ဘူး။လက်လမ်းမမီတဲ့အခါကြရင်လေကျွန်တော်တို့ဒီနေရာမှာဒီကျေယူလေကျွန်တော်တို့ကြီးမြတ်ကြတဲ့အတွက်ကြောင့်တန်ခါတော့အရှင်သူမြတ်များကိုပြင်ပေးပြီးတော့အတန်၂၀မှာတထန်းပူဇော်ပွဲကြီးတွေမှာကျွန်တော်တို့လူတွေနာကြားကြတယ်။တထန်းကိုရူတည်လေးမြန်ကြတယ်အဲ့ဒီလိုပဋ္ဌာန်းကိုယူတည်လေးနဲ့ကြတယ်လို့ကျေးဇူးတော်ရှင်မုန်းညင်းစရာရောဘုရားကြီးဆိုရင်လည်းပဋ္ဌာန်းတရားတော်တွေကိုကျွန်တော်တို့ရွာထဲမှာလူတွေတိတော့အောင်ချိကျွန်တော်တို့စာပဋ္ဌာန်းကနေပြီးတော့ရွာပဋ္ဌာန်းတို့ရွာပဋ္ဌာန်းကနေပြီးတော့ငါပဋ္ဌာန်းတို့ဆိုတဲ့ကြေကျော်ချက်နဲ့ခန္ဓာတိဉာဏ်တိဖြစ်အောင်ကြိုးစားကြပါလို့နှုတ်ဆက်ပေးခဲ့တယ်နှုတ်ဆက်ပေးခဲ့တဲ့အချိန်ကျွန်တော်တို့ဒီပဋ္ဌာန်းကိုငါပဋ္ဌာန်းတိဖြစ်အောင်ဆိုပြီးတော့သိစရာနေတွေတတိနှုတ်တဲ့အာကုံဆောင်ရအောင်လုပ်ခဲ့ပြီးနဲ့ကျွန်တော်တို့အတိတ်တွေကြတော့နားမလည်ကြဘူးဒါကြောင့်အတိတ်တွေဒီပါကျွန်တော်တို့နားလည်အောင်ဆိုပြီးခုကျွန်တော်တို့အခြေခံပဋ္ဌာန်းချင်းစဉ်သင်တန်းကိုကျွန်တော်တို့ပြုလုပ်ခဲ့ကြတာပါအဲ့ဒီတော့ဒီပဋ္ဌာန်းတရားတော်တွေကိုကျွန်တော်မိတ်ဆွေတို့ကျွန်တော်တို့တည်ယူကြတဲ့နေရာမှာပဋ္ဌာန်းတရားတော်ရဲ့တကောတော်ကိုလည်းကျွန်တော်တို့သိထားကြရပါမယ်ပဋ္ဌာန်းတရားတော်ဒီနံပါတ်၁အနေနဲ့နည်းနည်းခက်ခဲတယ်ဟလားတိမ်မွေ့မြင့်မြတ်ပြီးတော့နည်းနည်းခက်ခဲတော့ကြီးကျယ်တော့တရားတော်လည်းဖြစ်ပါတယ်နံပါတ်၁ကတိမ်မွေ့နည်းနည်းပြီးတော့ကြီးကျယ်မြင့်မြတ်တဲ့တရားတော်လည်းဖြစ်ပါတယ်တိမ်မွေ့မြင့်မြတ်ပြီးတော့ကြီးကျယ်မြင့်မြတ်တော့တရားဖြစ်ပါလေ။နံပါတ်2အနေနဲ့ပြောမယ်ဆိုရင်ဒီပဋ္ဌာန်းတရားတော်တွေကိုတကိုးကြည့်တဲ့မြတ်မကြီးတွေအင်မတန်လေးမြတ်ယူတည်မှုရှိပါလေ။တကိုးကြည့်တဲ့မြတ်မကြီးတွေကုံလုံးယူတည်လေးမြတ်မှုရှိပါလေ။ဒါကြောင့်ဒီမြတ်မကြီးတွေကလည်းဒီပဋ္ဌာန်းတရားတော်ကြီးတွေကိုရွတ်ပုတ်ပူဇော်နေကြတဲ့ပုဂ္ဂိုလ်တိုင်းကိုသူတို့လည်းပြန်လည်ပြီးတော့စောက်ရှောက်ကြ။ဒါကြောင့်ပဋ္ဌာန်းတရားတော်ဒီအင်မတန်တကိုးကြည့်ပါလေ။နံပါတ်3ချက်အနေနဲ့ပြောရင်ပဋ္ဌာန်းတရားတော်ဒီသာသနာတော်တည်ခန့်ရေးအတွက်ရှေ့ခံခန့်တတ်ကြီးလည်းဖြစ်ပါလေ။သုံးချက်ကျွန်တော်ပြောသွားပါလိမ့်။ပဋ္ဌာန်းတရားတော်ရဲ့တကူကြီးပုံနံပါတ်၁ကတိမ်မွေ့ညံ့တဲ့အတွက်ကြောင့်ကြီးကျယ်နဲ့နေတော့တရားတော်ဖြစ်တယ်။တိမ်မွေ့လုံးနေဟလားဒါကြောင့်ညံ့လုံးနေဒါကြောင့်ကြီးကျယ်နဲ့နေတဲ့တရားတော်ဖြစ်တယ်။တကူကြီးတဲ့မြတ်မကြီးတွေအမတန်ကိုလေးမြတ်ယူတည်လေးရှိတယ်ဒါကြောင့်ဒီပဋ္ဌာန်းတရားတော်တွေကိုရုပ်ဖတ်ပူဇော်ရင်မြတ်မကြီးတွေစောက်စောက်တဲ့မျက်လည်းချစ်တယ်ပေါ့ဒါကိုဆိုလိုတာနောက်တစ်ခုနံပါတ်3အနေနဲ့ပြောရင်သာသနာတော်တည်ခြင်းရေးအတွက်ခက်ခဲတနည်းအားဖြင့်ရှေ့တန်းခန့်တတ်ကြီးလည်းဖြစ်တယ်သာသနာတော်တည်ခြင်းရေးအတွက်ရှေ့တန်းခန့်တတ်ကြီးဖြစ်တယ်ဆိုတဲ့ကလေးကကျွန်မဒီနေ့အသေးချက်အသေးစိတ်ပြီးတော့ကျွန်မရှင်းပြသွားမယ်ဒါလေးကကျွန်တော်သိလို့သိထားရမယ်အဲ့တော့သာသနာတော်တည်ခြင်းရေးအတွက်ရှေ့တန်းခန့်တတ်ကြီးဖြစ်တယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့သာသနာဆိုတဲ့စကားလုံးကြီးမြတ်စွာဘုရားရဲ့အစုံအမကိုသာသနာလို့သုံးပါတယ်။ကျေးဇူးတော်ရှင်မြတ်စွာဘုရား55ဝါကလပ်ပလုံးမဏိမနာဟောကြားခဲ့တဲ့ဘုရားဆုံးမတွေဒီကျွန်တော်တို့ပုဒ္ဒံဝီနီးဗိဓမာရဲ့လို့ဗိဓကအနေနဲ့ခွဲလိုက်မယ်ဆိုရင်ဗိဓက3ပုံဒီရှိပါမယ်ပုဒ္ဒံဗိဓကဝိနည်းဗိဓကအဘိဓမ္မာဗိဓကရေလို့ဗိဓက3ပုံတိတိရှိပါမယ်အဲဒီဗိဓက3ပုံကိုအကျယ်ချဲ့လိုက်မယ်ဆိုရင်ဓမ္မခန္ဓာပေါင်း14000တိတိရှိမယ်အဲဒီ14000တော့တရားတော်တွေကိုပဲရှိရှိအကြည့်ဆုံးလိုက်တဲ့ဗိဓက3ပုံကိုပဲရှိရှိအဲဒီရဲ့တစ်စိတ်တည်းတာဖြစ်တဲ့တရားတော်တွေကိုဖြစ်စေကျွန်တော်တို့သင်ယူနေခြင်းကိုနံပါတ်1ပရိယတ္တိသာသနာလို့ကျွန်တော်တို့သုံးပါမယ်ပရိယတ္တိသာသနာအဲ့တော့သာသနာကွဲပုံကွယ်နည်းနေနဲ့ကြည့်မယ်ဆိုရင်ဗုဒ္ဓရဲ့အစုံအမတွေကိုသင်ယူမှုနံပါတ်၁ပရိယတ္တိသာသနာအရင်ဆုံးကွယ်မှာဖြစ်ပါတယ်သင်ယူမှုလေ့လာမှုတွေအရင်ဆုံးကွယ်ပါမယ်အဲဒီလိုပရိယတ္တိသာသနာကွဲတာကိုပဲပရိယတ္တိပရိယတ္တိအန္တဓာရလို့ကျွန်တော်တို့သုံးပါတယ်အန္တရဓာရပရိယတ္တိသာသနာအရင်ဆုံးကွယ်ပါမယ်အန္တရဓာဏနော်ဓာဏကွယ်ခြင်းအဲ့တော့ပရိယတ္တိအန္တရဒါနဆိုပြီးတော့ဘုရားရဲ့အစုံအမတရားတော်ကြီးသင်ယူခြင်းကိုကွဲပြောက်ခြင်းစွာဖြစ်လာတဲ့အခါမှာပရိယတ္တိအန္တရဒါနမှာကျွန်တော်တို့ကြည့်ကြမယ်ဆိုရင်တုတ်တံဝီနီးဗိဓမာရေလို့ရှိတဲ့အထဲမှာအရင်ဆုံးကွယ်မဲ့ဗိဓကဗိဓကကျမ်းတော်ကြီးကိုပြောရင်အဘိဓမ္မာဗိဓကအရင်ဆုံးကွယ်ပါမယ်။အဲ့ဒီသိရပါမယ်။အဘိဓမ္မာဗိဓကကွယ်တဲ့နေရာမှာလေအရင်ဆုံးကွယ်မဲ့တရားတော်ကြီးအဘိဓမ္မာအဘိဓမ္မာဗိဓကကွယ်တဲ့နေရာမှာပိတ္တကအခုလဲဆိုရင်ကာကြီးနဲ့တုံးတယ်။ဟုတ်ပါလားဝိနည်းဗိဓက ပုဒ္ဒံဘိဒကလို့သုံးတယ်။သုံးခုလုံးကြတော့တောင်းဝင်းကိုတက်လိုက်ပြီးတော့ဘိဒကလို့သုံးတယ်။အဘိဓမ္မာဘိဒကမှာခုနှစ်ကျမ်းရှိတယ်ထဲမှာအရင်ဆုံးကွယ်တဲ့ကျမ်းဒီတက္ကံကျမ်းတော်ကြီးဖြစ်ပါလေ။အရင်ဆုံးကွယ်မှာတက္ကံတက္ကံပြီးတဲ့အခါကျရင်ဇမတ်ဇမတ်ပြီးတဲ့အခါကျလို့ရှိရင်အစဉ်စဉ်ကျွန်တော်တို့ဘောင်းမြန်ပြန်သွားတဲ့အခါနောက်ဆုံးပထကွယ်မှာဒီဘိဓမ္မာဘိဒကမှာနောက်ဆုံးကွယ်မှာဓမ္မတင်ကြီးကျမ်းဒီနောက်ဆုံးဖြစ်ပါမယ်။ဒါကြောင့်တက္ကံကနေနောက်ပြန်သွားလိုက်တဲ့အခါနောက်ဆုံးကွယ်မှာဒီဓမ္မတင်ကြီးကျမ်းဒီနောက်ဆုံးကွယ်သွားပါမယ်။အမေတင်ကလေးကျမ်းနောက်ဆုံးကွယ်သွားပါမယ်။အဲ့ဒီတော့ဗိဓမ္မာဒိဋ္ဌကမှာတထန်းကျမ်းကြီးဒီအရင်ဆုံးကွယ်မယ်လို့သိရမယ်။ဒါပြီးလို့လဲဆိုအင်္ဂါခက်ခဲနေနေတဲ့အခါနောက်ပိုင်းနောက်ပိုင်းဖျားဆုံးမတွေကိုတင်ယူလေးလာမှုတွေဒီဟလာကြောင့်ဉာဏ်နေလေစိတ်နေလောက်အောင်ချိန်နေလဲမသေးနိုင်တဲ့အခါကျတော့ကျွန်တော်တို့တထန်းကျမ်းအရင်ဆုံးကွယ်မယ်။နောက်ဆုံးအစဉ်စဉ်ဓမ္မတင်ကလေးကွယ်မယ်။အဲ့ဒီတော့တထန်းကျမ်းအပါအဝင်ဗိဓမ္မာဒိဋ္ဌကကွယ်သွားပြီတဲ့အခါဘယ်ဒိဋ္ဌကကွယ်မလဲ။သုတ်တန်ဒိဋ္ဌကကွယ်ပါလိမ့်မယ်။နော်သုတ်တန်ဒိဋ္ဌကသုတ်တံဒိဋ္ဌကမှာလေကျမတို့နိကေကျမ်းကြီးတွေအစဉ်အတိုင်းကွယ်သွားပါမယ်။သုတ်တံဒိဋ္ဌကကြီးကွယ်သွားပြီးပြီဆိုရင်နိကေကြီးတွေလည်းအစဉ်အတိုင်းကျမတို့ကွယ်သွားမယ်။ဒီသုတ်တံကျမ်းကြီးတွေကွယ်သွားပြီးပြီဆိုလို့ရှိရင်ကျမတို့ဘာကွယ်မလဲဆိုလို့ရှိရင်ဝိနည်းဒိဋ္ဌကကြီးကွယ်ပါမယ်။နော်ဝိနည်းဒိဋ္ဌကကွယ်ပါမယ်။ဝိနည်းဒိဋ္ဌကကွယ်သွားပြီးပြီဆိုတဲ့နောက်တော့ဘာကွယ်မလဲဆိုရင်ဇာတကဆိုတဲ့ဘုရားရဲ့သက်တော်ကြီးနော်ဒါတွေအစဉ်အတိုင်းကွယ်မယ်။အဲ့တော့နောက်ပိုင်းဒီပရိယတိအန္တရဒါနဆိုတဲ့ပရိယတိသာသနာတော်ကြီးကွဲပုံအစဉ်အဆက်ကိုကြည့်ရင်နံပါတ်၁ကဗိဓမ္မာဗိဓမ္မာဗိဓကမှာလည်းအရင်ဆုံးကွဲနဲ့ဗိဓကတော်ကိုပြောပါစေဗိဓမ္မာဗိဓကတည်းပါတယ်ပထံပြန်အဲဒီကနေနောက်ဆုံးဓမ္မတင်ကြီးပြန်အဗိဓမ္မာပြီးရင်သုတ်တန်ဗိဓကသုတ်တန်မှာနိကေငါးရဲ့အစဉ်အဆက်ကွဲသွားမယ်သုတ်တန်တရားတော့ဗိဓမ္မာတရားတော့ကွဲသွားပြီးပြီဆိုရင်ဘာကွာမလဲကွဲတော့မလဲဆိုဝိနည်းဘယ်လိုဒီတနည်းအားဖြင့်နောက်တစ်မျိုးပြောရင်ဗိဓမ္မာသာပညာဒေသနာတော့ပညာဒေသနာတော်လိုက်နဲ့လိုက်သားနိုင်နေသူမရှိတော့အဲ့တော့တုတ်တန်ဆိုတဲ့ပုံဝိထုဇက်ကြောင်းလေးဟလာအဲ့မှာနိကေကြီးတွေအစဉ်စိတ်ကွဲမယ်ကွဲပြီးတဲ့အခါအကျင့်သီလဆိုတဲ့ဝိနည်းကွဲသွားမယ်သီလနဲ့လေပြည့်စုံအောင်ဖြစ်နိုင်ဖို့ရန်နည်းစနစ်တွေကွဲသွားပြီးတဲ့အခါဘာလို့လဲနှုတ်ကိုစောင့်ထားကြမယ်ဆိုဇက်တော်ကြီးကိုပဲနှုတ်ကိုစောင့်ထားမယ်ဟုတ်ပါလားဇက်တော်ကြီးဝိတန်တကဇက်တို့အဲနောက်တကဟလာမောတကဇက်တို့ဇက်တော်ကြီးလည်းနှုတ်တော်စောင့်ထားတယ်နှုတ်ကိုစောင့်နိုင်တဲ့အဆင့်နဲ့ရှိတော့နောက်ဆုံးဇက်တော်တွေလည်းနှုတ်ငုံဆောင်နိုင်ရင်မရှိတော့ဘူးဆိုတဲ့အခါကျရင်ဘလို့ဖြစ်လာမလဲဆိုအဲ့နောက်ဆုံးတနေ့ကြလို့ရှိရင်မိပါးသားလောက်ရှိတဲ့ဂါဘာတပိုက်ကလေးကိုနှုတ်ငုံဆောင်နိုင်တဲ့သူကိုအတပြာထောင်တော့ကိုစင်ပေါ်မှာတင်းပြီးတော့ဆင်ရနာပေါ်တင်ပြီးတဲ့အခါဒီမိပါးသားရှိတဲ့ဂါဘာတပိုက်ကိုရုပ်ဘပူဇော်နိုင်တော့သူဒီဒီအတပြာထောင်တော့ကိုယူနိုင်ပါတယ်လို့လိုက်ပြညာရင်တော့မှပူဇော်နိုင်တဲ့သူမရှိတော့တဲ့အတွက်ကြောင့်အတပြာထောင်တော့ကိုဗန္နာတိုက်တဲ့ပြန်သိမ်းရမယ်အဲ့ဒီလိုခြေနေတိရောက်ရင်ပရိယတိသာသနာလုံးဝကွယ်သွားပြီအဲ့ဒီအခြေအနေသို့တိရောက်သွားမှာနော်ယနေ့အခြေအနေကိုပြန်ကြည့်ယနေ့အဲ့ဒီအခြေအနေရှိလားယနေ့တက္ကံတရားတော်တွေသင်ယူမှုတွေရွတ်ဖတ်မှုတွေရှိနေလားမရှိဘူးလားရှိနေတဲ့အတွက်ကြောင့်တက္ကံတရားတော်ကိုသင်ယူနေကြခြင်းရွတ်ဖတ်ပူဇော်နေကြခြင်းနာကြားနေကြခြင်းဒီသာသနာတော်ရဲ့ရှေ့တန်းခံတတ်ကြီးကိုကျွန်တော်တို့တည်တတ်အောင်ထောက်ပံ့နေရမကြဘူးလားဒါလေးသဘောပေါက်နေရပါမယ်ဒါကြောင့်ဒီအခြေအနေဆိုဒီအခြေအနေကနေတတိပြည့်ချင်းအခြေအနေဒီသိုးတဲ့သိုးသွားတာလေးမြင်အောင်ကြည့်ပါနောက်ဆုံးအတရားထောင်တုံးနဲ့လိုက်ပြီးတော့၄ပါးပါးလောက်ရှိတဲ့ဂါဘာလေးတစ်ပိုက်တောင်မှကျမတို့ရွက်ပတ်တဲ့သူရှိပါဆိုတော့ရွက်ပတ်ပြပါဆိုရင်တော့မရွတ်နိုင်တော့တဲ့အခြေအနေအထိရောက်သွားမယ်ဒါနဲ့အဲ့ဒီအခြေအနေအထိကျမတို့ယနေ့အခြေအနေမှာမရှိသေးဘူးဒါပရိယတိအန္တရဌာနပြီးရင်နံပါတ်၄ကတတိပတိသင်ယူခြင်းဆိုတဲ့ဖျားဆုံးမတွေကိုသိနာလေခြင်းမရှိတော့တဲ့နောက်တော့လက်တွေ့ကြည့်ကြံနိုင်ပါအောင်မလားဒီပါလေးစင်ညာမကြင်ကြံနိုင်တော့အဲ့ဒီလိုမကြင်ကြံနိုင်တော့တာကိုတတိပတ္တိလို့ကျမတို့သုံးပါမယ်တတိပတ္တိအဲ့တော့ပညာပိုင်းဆိုင်ရာသုံးပါတွေကိုမသိတော့တဲ့အတွက်ကြောင့်ပညာပိုင်းဆိုင်ရာကြင်ကြံမှုမရှိတော့ဘူးတမာတိပိုင်းဆိုင်ရာအဲ့လိုမရှိတော့တဲ့အတွက်ကြောင့်ဘယ်လိုတမာတိတည်ရအောင်လဲဆိုတာမရှိတော့အဲ့ဒီနည်းတွေလည်းဘယ်လိုထင်ရမလဲဆိုတာမသိဒါကြောင့်အရင်ဆုံးကြွယ်သွားမှဒီပညာအကျင့်တွေဆိုတဲ့ဝိပဿနာအကျင့်တွေအရင်ကြွယ်မှာနောက်ဆုံးတုတ်တံအကျင့်တွေဖြစ်တဲ့တမာတိအကျင့်တွေကြွယ်သွားမယ်။နောက်ပိုင်းသီလအကျင့်လောက်ပဲကျန်မယ်။သီလရောမှနောက်ဆုံးသီလစောက်တည်ဖို့မလိုတော့ပါဘူးဆိုဒါမလောက်ပဲကျင့်ကြတော့အခုခေတ်ကာလအကျင့်တွေမှကြည့်မယ်ဆိုရင်ဒီဒါမကြည့်တဲ့သူတွေလည်းအများကြီး။သီလစောက်တည်နေတဲ့သူစိတ်တည်နေအောင်တမာတိလုပ်တွေလုပ်နေတဲ့သူဝိပဿနာတရားထုတ်တဲ့သူတွေအထိရှိလားမရှိဘူးလား။နောက်ပိုင်းကျရင်ဝိပဿနာတရားအမှထုတ်တော့ဒိဋ္ဌတော်ပြန်မလိုတော့ဘူး။စိတ်နေအောင်လောက်ပဲကျမတို့လုပ်ကြမယ်။သိဉ္ဉာဏ်လည်းလုံးဝမလို့တော့နောက်အချိန်ကျတော့ခက်ခဲတာဟုတ်ဒီလို့ဒီသိဉ္ဉာဏ်ထိမှုဆိုတော့တီလောင်းတော့ပဲကာယကံဝစီ